Welcome to the Voice of America in Burmese.
Minglam ne kema shen. Washington ne ro BW American tan ga ni 2020 June la 28 ye tining rain ne manakin season le go Myanmar san ro de ma ne 6 na yi ga ni 9 na yi thi line lo meter 24 40 ne 51 line lo meter 190 ro ga ni thauk lwin pe ni ba ni chuma khin myo tat ba ဒီမနက်ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့သူပြောပြပေးပါမယ်။အမေရိကန်နိုင်ငံတောင်ပိုင်းနဲ့အနောက်ပိုင်းပြည်နယ်အများပြားမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုနှုန်းမြင့်မားနေပြီးအရီဇိုနာနဲ့ဖလော်ရီဒါပြည်နယ်တွေမှာတော့စနေနေ့ကတရက်အတွင်းဒီယောဂါပိုးအကူးဆက်ခံရသူစံချိန်တင်လောက်အောင်တွေ့ခဲ့ရပါတယ်။တောင်ပိုင်းကတက်ဆက်စ်ပြည်နယ်မှာလည်းကူးစက်သူတိုးလာနေတာကြောင့်အချိန်မတန်သေးပဲအရက်ဘားတွေပြန်ပြီးဖွင့်ခွင့်ပေးခဲ့တာအတွက်နောင်တရတယ်လို့ပြည်နယ်အုပ်ချုပ်ရေးမှူးကပြောပါတယ်။စနေနေ့အထိဆိုကမ္ဘာတစ်လွှားမှာကိုရိုနာဗိုင်းရပ်စ်အကူးစက်ခံရသူ10သန်းနီးပါးရှိနေပြီဖြစ်ပြီးသေဆုံးရသူက9သန်းနီးပါးရှိနေတယ်လို့ American John Hopkins စစ်တမ်းမှာဖော်ပြပါတယ်။ American နိုင်ငံမှာတော့အကူးစက်ခံရသူက2သန်းခွဲနီးပါးနဲ့ကမ္ဘာတစ်လွှားအကူးစက်ခံရသူအားလုံးရဲ့4ပုံ3ပုံလောက်ရှိနေပြီးအများဆုံးဖြစ်နေတယ်လို့ Brazil က 1.3 သန်းနဲ့ဒုတိယအများဆုံးဖြစ်ပြီး Russia က6သန်းကျော်နဲ့တတိယအများဆုံးပါ African American မျိုးသား George Floyd အပါဝင်တခြား African American တွေရဲဖမ်းဆီးမှုအတွင်းတည်ဆုံအောင်မှုတွေကိုအကြောင်းပြုပြီးရဲတပ်ဖွဲ့ပြုပြင်ပြောင်းလဲရေးကိုပါတီကြီးနှစ်စလုံးကထောက်ခံထားပေမဲ့ရဲတပ်ဖွဲ့ပြုပြင်ပြောင်းလဲရေးဥပဒေကိုလွှတ်တော်မှအတည်ပြုနိုင်ရေးကြိုးပမ်းချက်ကရှေ့မတိုးနောက်မဆုတ်အခြေအနေနဲ့ရပ်တန့်နေပါတယ်။ Democrat တွေကြီးစိုးတဲ့အောက်လွှတ်တော်ကကျေးဇူးပြုနေမှာ Republican အမတ်3ရဲ့ထောက်ခံမှုနဲ့ဒီမိုကရက်ပါတီကတင်သွင်းတဲ့အငင်းပွားပွဲမူကြမ်းကိုမဲခွဲအတည်ပြုပေးခဲ့တာဖြစ်ပြီးဒါကိုရီပက်ဘလီကန်တွေကြီးစိုးတဲ့အထက်လွှတ်တော်ကိုဆက်ပြီးတင်သွင်းရမှာတော့မအောင်မြင်ခဲ့ပါဘူးအထက်လွှတ်တော်အများစုအမတ်များခေါင်းဆောင်မစ်ချ်မက်ကွန်နယ်ကဒီမူကြမ်းအတွက်တရားဝင်အခြေတင်မဆွေးနွေးရခင်မှာဒီမိုကရက်တွေလိုလားတဲ့အတိုင်းအထက်လွှတ်တော်ကလုံမပေးနိုင်ဘူးလို့ညင်းပယ်ခဲ့တာဖြစ်ပါတယ်အခုလိုကြိုးပမ်းချက်တုံ့ဆိုင်သွားတာဟာပါတီကြီးနှစ်ယောက်ကြားနဲ့ဆိုင်ဆိုင်ကွဲပြားနေတာကိုပေါ်လွင်စေပြီးအမေရိကန်ပြည်သူတွေလိုလားနေတဲ့ရဲတပ်ဖွဲ့ပြုပြင်ပြောင်းလဲရင်းနဲ့လူဝင်မှုကြီးကြပ်ရေးတနက်ကန်ဆောင်ခွင့်ထိန်းချုပ်ရေးတို့လိုတခြားကိစ္စတွေကိုပါလွှတ်တော်အမတ်တွေဘက်ကဆောင်ရွက်လို့မရတဲ့အခြေအနေဖြစ်သွားစေပါတယ်။အမေရိကန်နိုင်ငံသား29ရာခိုင်နှုန်းကနိုင်ငံတွင်းရာဇဝတ်မှုတရားစီရင်စနစ်ကြီးတစ်ခုလုံးကိုပြုပြင်ပြောင်းလဲရမယ်လို့ယုံကြည်ထားကြကြောင်း AP နဲ့ NRC တို့ရဲ့လူမှုသဘောထားစစ်တမ်းကောက်ယူမှုမှာတွေ့ရပါတယ်။ဒီလေ့လာချက်အရရာဂိုင်နှုန်း40ကဒီစနစ်အတွက်ကြီးကြီးမားမားအပြောင်းလဲတွေလုပ်ရမယ်လို့ခံယူကြပြီး25ရာဂိုင်နှုန်းကတော့ပြောင်းလဲမှုအနည်းချင်းပဲလုပ်ဖို့လိုတယ်လို့ယူဆကြောင်းဖော်ပြထားပါတယ်။ပြုပြင်ပြောင်းလဲရေးအတွက်အမေရိကန်နိုင်ငံတလွားဆန္ဒပြတောင်းဆိုမှုတွေစတင်ခဲ့ရာအခင်းဖြစ်ပွားခဲ့တဲ့မင်နီဆိုတာပြည်နယ်မီနီယာပိုလစ်မြို့မှာတော့ရဲတပ်ဖွဲ့ပြုပြင်ပြောင်းလဲဖို့စူးစမ်းမှုဟာပိုးပြီးအောင်မြင်နေတာတွေ့ရပါတယ်။ပြည်ထောင်စုသမ္မတအီမန်နျူအယ်မက်ခရွန်ကသူဟာရုရှားသမ္မတဗလာဒီမီယာပူတင်နဲ့မကြခင်တွေ့ဆုံပြီးယုံကြည်မှုတိဆောက်ရေးဆွေးနွေးပြောဆိုမှုတွေလုပ်တော့မယ်လို့စနေနေ့ကပြောပါတယ်။သူဟာရုရှားနိုင်ငံကိုမကြခင်မှာတွားရောက်มาဖြစ်ပြီးဥရောပဒေသလုံခြုံရေးဒေသရင်းပဋိပက္ခအရေးနဲ့ရာသီဥတုပြောင်းလဲမှုဆန်ရံပြဿနာတွေကိုဆွေးနွေးมาဖြစ်ကြောင်း Twitter ကနေရေးပါတယ်။ဒါအပြင်ဥရောပနိုင်ငံတွေရဲ့ရုရှားပေါ်မှာရံဘက်တစ်ဖွဲ့ဆက်ဆံနေမှုဟာအလုံမဖြစ်တယ်လို့ရုရှားဟာဥရောပဒေသလုံခြုံရေးအတွက်တိတ်ကိုအရေးပါတယ်လို့ပြောပြီးရုရှားနဲ့သူတို့ရဲ့မဟာဗျူဟာကျဆက်ဆံရေးကိုပြန်ပြီးသုံးသပ်ကြဖို့ပြင်သစ်သမ္မတကဥရောပနိုင်ငံတွေကိုတိုက်တွန်းခဲ့တာပါ။ခေါင်းဆောင်နှုတ်ဗီဒီယိုနဲ့ဆက်သွယ်ပြောကြားခဲ့ပြီးနောက်တနေ့မှာအခုလိုရုရှားသမ္မတနဲ့တွေ့ဆုံမှာဖြစ်ကြောင်းပြင်သစ်သမ္မတကကြေညာလိုက်တာပါ။ရုရှားသမ္မတပူတင်ကလည်းသူ့နဲ့ပြင်သစ်သမ္မတတို့ဟာယူကရိန်း၊ဆီးရီးယားနဲ့လိဗျအရေးတွေပြန်ဘောကန်ဒေသရင်းတင်းမာမှုတွေလိုကမ္ဘာပြည်ထောင်နာတွေဖြည့်ရှင်းရမှာနှစ်ဖက်ပို့ပြီးနေနီကကပူးပေါင်းဆောင်ရွက်ကြဖို့ကတိပေးခဲ့ကြတယ်လို့တောက်ကြနေကပြောပါတယ်။ Blue Nile မြစ်ပေါ်မှာ Ethiopia ကအစ်စ်ဆောက်လိုက်တဲ့ရေအခက်စစ်ထုတ်တဲ့ရေကာတာကြီးအတွက်ရေဖြည့်မှုနဲ့ပတ်သက်ပြီးဒီမြစ်ကြီးကိုအသုံးပြုနေတဲ့နိုင်ငံ၃နိုင်ငံဖြစ်တဲ့ Egypt, Sudan နဲ့ Ethiopia တို့ညှိနှိုင်းဆွေးနွေးပွဲတွေပြန်ပြီးကျင်းပမယ်လို့တောက်ကြနေကသဘောတူခဲ့ကြပါတယ်။စနေနေ့အစောပိုင်းမှာလည်း Ethiopia ရေနဲ့စွန့်ရင်ဝင်ကြီးကဒီ၃နိုင်ငံတာဝန်ရှိသူတွေဟာလက်ရှိရပ်တန့်နေတဲ့ညှိနှိုင်းဆွေးနွေးမှုတွေကို Africa သမ္မတ AU ရဲ့ထိပ်သီးဆွေးနွေးပွဲအတွင်းပြန်ပြီးဆက်ဖို့ဆုံးဖြတ်ခဲ့တယ်လို့အတည်ပြုပါတယ်။ဒါအပြင်လာမယ့်သတင်းနှစ်ပတ်သုံးပတ်အတွင်း AU ရဲ့ပံ့ပိုးမှုနဲ့ဒီအငင်းပွားနေတဲ့ရေကာတာစီမံကိန်းအတွက်အပိသက်သဘောတူညီချက်ချနိုင်အောင်လှုပ်ဆောင်မယ်လို့လည်းပြောပါတယ်။ဒေါ်လာ 4.6 ဘီလီယံအကုန်ကျခံဆောက်လုပ်ထားတဲ့ Ethiopia ရေကာတာကြီးအတွက်မိုးရာသီစတင်မဲ့ဇူလိုင်လထဲမှာ ရေဆပြီးဖြည့်ဖို့အက်သီယိုးပီးယားကလှုပ်ချင်နေတာပါဒါပေမဲ့အီဂျစ်နဲ့ဆူဒန်တို့ကတော့သုံးနိုင်ငံသဘောတူညီမှုရတဲ့အထိဆောင်ဆိုင်စေချင်ကြတာဖြစ်ပါတယ်
ကန်တမ်းမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.3 ညလိုင်းဒိုမီတာ40 kHz 8.3 ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ကျွန်တော်ရမ်တုံးပါ View American တမ်းရမနေ့ခင်းသတင်းတွေကိုဆက်လက်ကြီးညာပေးသွားပါမယ်ကိုရိုနာဗိုင်းရပ်စ်ကြောင့်မြန်မာစီးပွားရေးအထိနာနေချိန်မှာပဲမြန်မာနိုင်ငံကအမေရိကန်ဒေါ်လာ356.5သန်းရေးပေါ်အကူအညီပေးဖို့နိုင်ငံတကာငွေကြေးရမောင်ငွေအဖွဲ့ IMF အမှုဆောင်ဘုတ်အဖွဲ့ကအတည်ပြုဆုံးဖြတ်လိုက်ကြောင်းဇွန်လ26ရက်နေ့တောက်ကြနေကသတင်းထုတ်ပြန်ခဲ့ပါတယ်။ကိုရိုနာဗိုင်းရပ်စ်ပြဿနာကြောင့်ခီးသွွားလုပ်ငန်းတရှိန်ထူးကျဆင်းနေတာပြပကငွေပို့မှုတွေရပ်ဆိုင်းကုန်တာနဲ့ကွန်ပျူတာထောက်ပံ့မှုလမ်းကြောင်း supply chain တွေပြတ်တောက်ကုန်တာကြောင့်မြန်မာစီးပွားရေးအထိနာနေတယ်လို့ IMF ဖွဲ့ရဲ့ဒုတိယစီမံခန့်ခွဲမှု director Mitsuhiro Furusawa ကကြေညာချက်ထုတ်ပြန်ပြောကြားလိုက်ပါတယ်။အခုပေးရတဲ့ငွေကြေးက COVID-19 ကြောင့်မြန်မာနိုင်ငံအရေးတကြီးလိုအပ်နေတဲ့ဘဏ္ဍာငွေကိုဖြည့်ဆည်းပေးနိုင်လိမ့်မယ်လို့လည်းသူကပြောပါတယ်။ IMF ရဲ့အရေးပေါ်အကူအညီပေးရေးစီစဉ်တစ်ခုကနေဒီငွေတွေကိုပေးရခဲ့တာဖြစ်ပြီး IMF ကအကူအညီပေးရမှာချုပ်တင်စီမင်းစည်းကမ်းတစ်ခုဖြစ်တဲ့မြန်မာစီးပွားရေးပြည်ပြောင်းလဲရေးဆိုင်ရာကိစ္စကို IMF နဲ့အချိန်တော်ကြာဆက်စပ်ကြည့်နိုင်မှုတွေလုပ်ဆရာမလို့ပဲပေးရခဲ့တာလည်းဖြစ်ပါတယ်။ဒီငွေကြေးတွေကိုမြန်မာနိုင်ငံရဲ့ကျန်းမာရေးကဏ္ဍပုံမှုတိုးတက်ကောင်းမွန်အောင်ဆောင်ရွက်ဖို့အစားအသောက်ဖြန့်ဖြူးပေးဖို့နဲ့အကာအကွယ်မဲ့လိုအပ်နေသူတွေကိုငွေကြေးတက်ရိုက်ထောက်ပံ့မှုတွေပေးရမှာအသုံးပြုနိုင်မှာဖြစ်တယ်လို့စီးပွားရေးလုပ်ငန်းတွေနဲ့လက်သမားတွေကိုအကူအညီပေးရမှာလဲမြန်မာအစိုးရအနေနဲ့အသုံးပြုနိုင်မှာဖြစ်တယ်လို့ IMF ကပြောပါတယ်။တစ်စက်တည်းမှာပဲမနေ့ဆောင်လာ29ရက်နေ့ကမြန်မာနိုင်ငံအတွင်း COVID-19 ရောဂါတုံ့ပြန်ရေးအတွက်ထုတ်ပြန်ထားတဲ့အမိန့်တွေကိုတက်တန်းတိုးလိုက်ပါတယ်။COVID-19 ကာကွယ်ထိန်းချုပ်ကူတာရေးအတွက်ဇွန်လ30ရက်နေ့အထိမြို့သားအဆင့်ကော်မတီကထုတ်ပြန်ထားတဲ့အများပြည်သူဆိုင်ရာပန်ကြားချက်နဲ့ညွှန်ကြားချက်အမိန့်တွေကိုဇူလိုင်လ15ရက်နေ့အထိရပ်တိုးသတ်မှတ်လိုက်ကြောင်း COVID-19 ကာကွယ်ထိန်းချုပ်ကူတာရေးအမျိုးသားကော်မတီကအသိပေးကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ပြပခီးတဲ့တင်လေးဆိုင်ရာမှုပိတ်ပင်တာပြစ်ချက်လည်းဇူလိုင်လ15ရက်နေ့အထိဆက်လက်တည်ရှိနေမှာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းဒုက္ခသည်စခန်းတစ်ခုအနားမှာရာဇဝတ်ကိုင်းဝင်နေလို့ယူဆရတဲ့ရိုဟင်ဂျာအမျိုးသား၄ယောက်ဘင်္ဂလားဒေ့ရှ်ရဲတပ်ဖွဲ့တွေနဲ့အပြန်အလှန်ဖြစ်ခတ်မှုဖြစ်ပွားခဲ့အပြည်သေးဆုံးသွားကြောင်းဘင်္ဂလားဒေ့ရှ်ရဲတပ်ဖွဲ့ကပြောပါရယ်ကောက်ဆက်ပစားခရိုင်အတွင်းမှာအဲ့ဒီရာဇဝတ်သားတွေရှိနေတာကိုသတင်းရရှိတာကြောင့်တောက်ကြနေမွန်တက်ချိန်လောက်မှာဘင်္ဂလားဒေ့ရှ်ရဲတပ်ဖွဲ့ကရုတ်တရက်ဝင်ရောက်စီးနင်းချိန်မှာဖြစ်ခတ်မှုတွေဖြစ်ပွားခဲ့တယ်လို့လည်းရဲယာရှိအစ်ဘောဟူစိန်းကပြောပါရယ်ရဲတပ်ဖွဲ့ရောက်ရှိကြောင်းသိရှိသွားချိန်မှာအဲ့ဒီရာဇဝတ်ကိုင်းဝင်တွေကစတင်ပစ်ခတ်တာကြောင့်ရဲတပ်ဖွဲ့ကပြန်လည်ပစ်ခတ်ရမှာအခုလိုတည်ဆုံရတာလို့လည်းရဲအရာရှိဟိုစိန်ကပြောပါရယ်။အဲ့ဒီလူလေးဦးစီကတနက်လေးလက်ကြီအတောက်20နဲ့စိတ်ကြွစေရပါစေးပြား4000ကိုတင်စီရမိတယ်လို့လည်းရဲအရာရှိဟိုစိန်ကပြောပါရယ်။အဲ့ဒီရပါစေးပြားတွေကိုမြန်မာနိုင်ငံတွင်းကနေဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းခိုးသွင်းလာတာလို့လည်းရဲတပ်ဖွဲ့ကကိုးကားပြီးဘင်္ဂလားဒေ့ရှ်နိုင်ငံတော် The Daily Star သတင်း website မှာဖော်ပြထားပါရယ်။မြန်မာနိုင်ငံရခိုင်ပြည်နယ်အတွင်း2019ဩဂုတ်လတုန်းကမြန်မာစစ်တပ်ကနယ်မြေရှင်းလင်းရေးလုပ်ချိန်မှာဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးလာတဲ့ဒုက္ခသည်9သိန်းကျော်နဲ့အတူရိုဂျာဒုက္ခသည်တတန်းဟာဘင်္ဂလားဒေ့ရှ်နယ်စပ်ကစကန်30ခုမှနေထိုင်နေကြတာပါမြန်မာအစိုးရကရိုဂျာအသုံးတုံးကိုလက်မခံပေမဲ့ဒုက္ခသည်တွေကိုစစ်စစ်ပြီးပြန်လည်လက်ခံမယ်လို့ပြောထားပါတယ်ခင်ဗျမလေးရှားရေကြောင်းဥပဒေစိုးမိုးရေးအေဂျင်စီ MMEA ကပင်လယ်ရေနဲ့ငါးဖမ်းပိုက်ချလုပ်ငန်းခွင်တစ်ခုမှာမြန်မာ18ယောက်ကိုဇွန်လ25ရက်နေ့ကတွေ့ရှိပြီးဖမ်းဆီးထိန်းသိမ်းထားတယ်လို့မလေးရှားနိုင်ငံရေကြောင်းဥပဒေစိုးမိုးရေးအေဂျင်စီရဲ့ညွှန်ကြားမှုဟာမီဇန်ဟာရုန်ကပြောပါတယ်အခုလိုဖမ်းဆီးမှုကို Ops Baton Rouge ပင်လယ်ခတ်တပ်စစ်စီရေးလို့ခေါ်တဲ့စစ်စီရေးကလုံဆောင်တာဖြစ်ပြီးပြည်နယ်မြေနယ်ဘာတူမောင်းအရရဲ့အရှိတောင်ဘက်ရေမိုင်3.2မိုင်အကွာကလုပ်ငန်းခွင်ကိုဝင်ရောက်စီးနှင်ဖမ်းဆီးတာလည်းဖြစ်ပါတယ်ဖမ်းဆီးခံရသူတွေထဲက3ယောက်က2018ခုနှစ်မှာတည်တံ့ကုန်ဆုံးနေတဲ့အလုပ်လုပ်ခွင့်ပါမစ်ကိုကန်ဆောင်ထားပြီးချက်နဲ့14ဦးကတော့တရားဝင်ထောက်ထားစာရွက်စာတမ်းတွေမရှိဘူးလို့ MMEA ရဲ့ Director Hamiza Harun ကပြောပါတယ်အာဖရိကနိုင်ငံတွေကိုပေးရမယ်ကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါဆိုင်ရာအထောက်ပံ့ပစ္စည်းတွေကိုတည်ယူပို့ဆောင်ပေးမဲ့လေယာဉ်တွေထဲကပထမဆုံးလေယာဉ်တစ်စီး UK နိုင်ငံကနေပြန်တန်းထွက်ခွာသွားပြီလို့ဗြိတိရှ်တော်ဝင်လေတပ်ကပြောပါရယ်အဲ့ဒီလေတပ်နဲ့အတူလူတရာဆန့်ယာယီဆေးရုံတရုံအတွက်လိုအပ်တဲ့ပစ္စည်းတွေပါရှိသွားတယ်လို့လည်း AP သတင်းဌာနကပြောပါရယ် အာဖရိကနိုင်ငံတွေကိုပေးပို့မဲ့ပစ္စည်းတွေကိုတည်ဆောင်ပေးမဲ့လေခီးစင်တွေစီစဉ်ပေးဖို့ကုလသမဂ္ဂအဖွဲ့ကမြစ်တာရက်ခံပြီးနောက်မှာဗြိတိန်နိုင်ငံဟာမြောက်အတ္တလန္တိတ်မဟာမိတ်စာချုပ်နီတိုအဖွဲ့တွေကပထမဦးဆုံးအကူအညီပေးတဲ့နိုင်ငံဖြစ်တယ်လို့လည်းနီတိုတွင်းဝန်ချုပ်ဂျန်စတိုတန်ဘက်ကကြေညာချက်ထုတ်ပြန်ပြောကြားခဲ့ပါတယ်ဒီနေ့ခုနေ့မနက်ပိုင်းနောက်ဆုံးရသတင်းတွေကိုနားဆင်အပြီးမှာတော့သတင်းလော်ရီနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
။ကျမကစုမမရှင်စစ်တပ်ကနယ်မြေရှင်းလင်းရေးလုပ်နေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကအခြေအနေနဲ့အကူအညီလှုံ့ဆော်ပေးနေသူတွေကဘလို့ပန်ကြားကြသလဲဆိုတာပြောပြပေးချင်ပါတယ်။ရခိုင်လက်နက်ကိုင်တပ် AA နဲ့မြန်မာဆိုရစစ်တပ်တို့ကြားတိုက်ပွဲတွေပြင်းထန်လာတာနှစ်ချီလာပြီမဲ့အခုချိန်ထိစစ်ရေးတင်းမာနေဆဲဖြစ်ပြီးလက်တလုံးမာကိုရခိုင်ပြည်နယ်ရသေးတောင်မြို့နယ်တဲ့တပ်စစ်ကြောင်းတွေကနယ်မြေရှင်းလင်းရေးလုပ်မှာဖြစ်လို့ကြေးရွာတွေထဲမှာမနေဘဲခိတရှောင်တိတ်နေကြဖို့ရခိုင်ပြည်နယ်အစိုးရလုံခြုံရေးနဲ့နယ်စပ်ရေးရာဝန်ကြီးကရက်ွက်ကြေးရွာအုပ်ချုပ်ရေးမှုတွေကိုအကြောင်းကြားထားပြီးတဲ့နောက်မှာဒေသခံပြည်သူထောင်နဲ့ချီတိတ်လျှောက်ထွက်ပြေးနေကြရပါတယ်အခုချိန်ထိရသေးတောင်မြို့နယ်ကြောက်တန်းကြေးရွာအုပ်စုကြေးရွာပေါင်း43ရွာကရွာသူရွာသားတွေတင်းရှောင်ထွက်ပြေးလာနေကြပြီးသူတို့လိုအပ်ချက်တွေကိုလိုက်လံကူညီပေးနေတဲ့ရသေးတောင်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်ခင်စောဝေကအခြေအနေကိုပြောပြပါဗျ
။ဟိုတိုက်ပွဲဖြစ်တဲ့နေရာကတော့တော်တော်များများထွက်ပြေးလာတာတွေကိုတွေးနေရပါတယ်။ဥမာနှင်းဆက်ရကြေရော်တွေကိုပြေးကြတယ်နောက်တစ်ခါရသေးတောင်မြို့ကိုပြေးကြတယ်အကုန်လုံးလိုပဲရော်တိုင်းလိုပဲပေါ့နော်သူတို့ထွက်ပြေးလာကြတာကိုတွေးရပါတယ်။အခုဆိုရင်ဒုက္ခတွေအများကြီးကိုကြုံတွေ့နေရတာတွေးရပါတယ်။ဒီတရဝန်ထုတ်ပြန်ထားတဲ့စာမှာဒီပြည်သူတွေကကြေရော်သူကြေရော်သားတွေကဒေသခံတွေကထွက်ပြေးလာမယ်ဆိုတာလေသူတို့ကြိုတင်သိပြီးသားပါအဲ့ဒါကြောင့်သူတို့ရဲ့တော်ရည်လာရေးစာဝတ်နေရေးလုံခြုံရေးကိုလေအစိုးရတရက်အနေနဲ့တာဝန်ယူသင့်တယ်လို့ကျွန်မပြောချင်ပါတယ
်လက်တလောမှာရသေးတောင်မြို့နယ်တွင်တိမ်းရှောင်ထွက်ပြေးလာတဲ့သူတွေနောက်ရွာတွေထဲမှာတက်ကြီးရွယ်အိုတွေနဲ့ကလေးငယ်တွေပိတ်မိနေတဲ့သူတွေကိုတွားရောက်ခေါ်ဆောင်နိုင်အောင်ကူညီကယ်ဆယ်ရေးအဖွဲ့တွေကဝိုင်းဝန်းကြိုးပမ်းနေကြတယ်လို့အနောက်တကားဒေသကူညီဆောင်ရှောက်ရေးအဖွဲ့ခေါင်းဆောင်ဦးအောင်ထေးကပြောပြပါတယ
်လောလောဆယ်အဲ့ဒီကျင်သာဆိုတဲ့မင်းစုခံရတဲ့ရွာမှာရောက်30လောက်ပိတ်မိနေခဲ့တယ်ဆိုတော့အဲ့ဒီဒေသခံတွေကလည်းတောင်းကြလို့ကျွန်တော်ဒီရသေးတော်မှာမေယူဒေသဖွံ့ဖြိုးရေးအဖွဲ့ဆိုတာရှိတယ်အဲ့ဒီမေယူဒေသဖွံ့ဖြိုးရေးအဖွဲ့ကနေပြီးတော့ဦးဆောင်ပြီးတော့တောပြီးတော့အကူအညီပေးပြီးတော့အဲ့လူတွေကယ်ထုတ်နေတယ်ဒီနေ့မနေ့ပေါ်ကြတယ်အဲ့ဒါအမှန်တကယ်အဲ့မှာမနေနိုင်ဘူးဆိုနေနိုင်တဲ့နေရာတွေတခုအစီအမံပေးရမယ်ဆိုတဲ့ဟာလို့ဝေဖန်ကြတာပေါ့နော်ဦးကချက်ချင်းခေခန့်တယ်ချက်ချင်းသူဝင်တိုက်တယ်အဓိကအခက်ကတော့နေရေးပေါ်တော့လောလောဆယ်တော်ဖြစ်တယ်လို့ရတဲ့နေရာမှာနေရတဲ့အခြေအနေမျိုးဖြစ်နေတယ်ဦးရှင်ကမိုးကလည်းတအားယောနေတယ်ဒီရခိုင်မှာ
ရခိုင်ပြည်နယ်အတွင်းမှာစစ်မီးတွေငြိမ့်နိုင်မှုအလားအလာမျှော်လင့်ချက်နိုင်ငံရေးနည်းလမ်းတွေနဲ့ဖြည့်ရှင်းနိုင်မှာမလားဆိုတဲ့အပေါ်မှာတော့ရခိုင်မျိုးသားကောင်စီရဲ့အတွေ့အမှုဦးထွန်းစောကအခုလိုသုံးသပ်ပါတယ
်ဒီငြိမ့်ချမ်းတဲ့နည်းနဲ့အဖြစ်ချလိုတဲ့အခါမှာနော်ဓာတုယူတုဂုံတိုက်ခါရှိမှုလို့ပေါ်မှာအခြေခံပြီးတော့မှလုတ်တံဖို့တဲ့အတွက်ဒီလိုမျိုးဘေးထွက်ဆိုးကျိုးတွေဖြစ်လာတယ်ပေါ့နော်လက်နက်ကင်ဒေါ်လာရဲ့အဖွဲ့အစည်းတွေကိုဒီတပ်မတော်ကဓာတုယူတုဂုံတိုက်ခါရှိစွာနဲ့နော်ဆက်ဆံတဲ့အပြုမူတဲ့အပြုမူမျိုးမလုပ်တဲ့အတွက်ဒီနေ့စစ်ပွဲတန်တရာမှာကျွန်တော်တို့လည်နေရတယ်ဒီတပ်မတော်ရဲ့နော်နိုင်ငံရေးစံတာတကယ်ရှိတယ်ဆိုလို့ရှိရင်ဒီပြဿနာကနေပြီးတော့မှနှွေးချင်းညချင်းဖြည့်ရှင်းလို့ရတဲ့ပြဿနာလို့မြင်ပါတယ
်။ရခိုင်ပြည်နယ်တွင်းကဆေးရေးပြဿနာတွေကိုလွှတ်တော်ကနေတစ်ဆင့်ဖြည့်ရှင်းနိုင်အောင်လွှတ်တော်ကိုယ်စားလှယ်ဒီဘက်ကလည်းစူးစမ်းသွားမယ်လို့ရခိုင်အမတ်ဒေါက်ခင်စောဝေကပြောပါတယ်
။အခုကျွန်မတို့လွှတ်တော်သက်တမ်းမှာလည်းအရေးကြုံတာလေဆိုရင်တော့ကျွန်မတို့ရခိုင်မျိုးသားပါတီအနေနဲ့ရောလွှတ်တော်အနေနဲ့ရောကျွန်မတို့ကိုယ်စားလှယ်အနေနဲ့ရောဟိုသူတို့ဘောဘလို့ကူညီရမလဲဆိုတာကိုတော့ကျွန်မတို့စီစဉ်ချဖို့တော့ကျွန်မတို့ရှိပါတယ်ရှင့်။
ရခိုင်ပြည်နယ်အတွင်းစစ်ဖြစ်နေတဲ့မြို့နယ်တွေမှာဇွန်လအစောပိုင်းထိစစ်ရှောင်ပြည်သူပေါင်း 36,400 ကျော်အထိရှိခဲ့တယ်လို့လက်တလော AA နဲ့မြန်မာဆိုရတပ်တို့ကြားတိုက်ပွဲတွေအပြင်နေချားဆောင်ရဲစခန်းတွေကိုတိုက်ခိုက်တာတွေလည်းရှိထားပါတယ်။အခုချိန်ထိကတော့ရခိုင်ပြည်နယ်မြောက်ပိုင်းလက်နက်ကိုင်ပြည်ပခါတွေအရှိန်ရော့သွားမဲ့အရေးလက္ခဏာတော့မတွေ့ရသေးပါဘူးရှင်။ကျွန်မစုမမ
မလေးရှားနိုင်ငံမှာရောက်ရှိနေတဲ့မြန်မာနိုင်ငံသားတွေတဲကအလုသမားတွေပါဝင်လူပေါင်း180ကျော်ကိုမြန်မာနိုင်ငံပြန်ပို့ပေးလိုက်တဲ့သတင်းကိုပြောပြပါမယ်။ကျမအေးမှာပါ။မလေးရှားနိုင်ငံမှာကိုဗစ် -19 ကာလအတွင်းဒုက္ခရောက်နေကြတဲ့မြန်မာအလုသမားတွေအပါအဝင်အလဲဗီဇာတွေနဲ့ရောက်လာပြီးပြိမိနေသူတွေကိုမလေးရှားနိုင်ငံကွာလာလမ်ပူမြို့မြန်မာတန်ရုံးအစီအစဉ်နဲ့ဇွန်လ28ရက်နေ့မှာပဲကယ်ဆယ်ရေးလေယာဉ်နဲ့မြန်မာနိုင်ငံကိုပြန်ပို့ပေးလိုက်ကြောင်းမလေးရှားနိုင်ငံကမြန်မာလူသမားတန်ရာရှိဦးအောင်စောမင်းကပြောပြပါဗျာ
ya na chang ke de tu ga ro 9 yauk ai 9 yauk do ti de chan ne like chit de tu ga ro 1 yauk 2 yauk chan lo ti ya de chan ne tu ga lo lo de ro mi ti ya de da mai le yin aku ma sat da so ro ho sai yin a ti ja da lo lo de ro sat ma la de
malaysia nai ngan ma ti ya wen a lo lo pho na nai ngan tabor tu nyi che mou ne yauk la bi ma pi ka de la kong dai ma a lo shin ga myanmar tan yong shi swan pit khe de a lo tama 19 u le ဒီကဲစေးလေးရင်နဲ့ပြန်ပို့ခံရတဲ့အထက်မှာပါဝင်ပါတယ်သူတို့တွေဟာဖေဖော်ဝါရီလကတည်းကရောက်လာပြီးအလုပ်ရှင်တဲ့လူသမားကြမပြေလည်မှုတွေစာချုပ်ပါအတိုင်းလူအားခါတွေမရတာတွေကြောင့်အဆင်မပြေဖြစ်လာပြီးတဲ့နောက်နိုင်ငံကူးစာအုပ်တွေကိုအလုပ်ရှင်ကတည်ယူထားပြီးမြန်မာတန်ရုံးရှိမှဆွန့်ပစ်ထားခဲ့တာပါဒီနောက်မှာတော့တမီးနာရေးကူညီမှုအသင်းကသူတို့ကိုလာရောက်ကူညီခဲ့ပြီးသူတို့နေရာမှာခိုလုံခွင့်ပေးထားခဲ့ပါတယ်နေရာမပြောင်းခင်ဇွန်လ19ရက်နေ့မှာမြန်မာတန်ရုံးအစီအစဉ်နဲ့ထားပေးတဲ့နေရာမှာနေထိုင်ရပြီးဇွန်လ28ရက်နေ့မှာတော့ကယ်ဆယ်ရေးလေယာဉ်နဲ့နေရက်ကိုပြန်ပို့ပေးခဲ့တာပါမြန်မာပြည်ရောက်ရင်စောင့်ကြည့်ရေးစင်တာတွေမှာနေပြတာနဲ့သူတို့ကိုပို့ခဲ့တဲ့အလုတ်ကန်ရှာဖွေရေးကော်မတီမြန်မာလူသမားဝင်ကြီးဌာနတို့နဲ့ဆွေးနွေးပြီးညှိနှိုင်းကြေးရဖို့တောင်းဆိုသွားမယ်ဆိုပြီးလေဆိပ်ရောက်နေချိန်တွင်မြန်မာလူသမားတို့ကတော့ပြောသွားခဲ့ပါတယ
်ပြန်တော့မယ်ဆိုတာလေကျွန်တော်တို့ဘက်ကမားတာမရှိဘူးသူတို့တတိဘက်ကနဲ့ရေးချင်းဘက်ကပဲလုပ်တဲ့ကိစ္စဆိုကျွန်တော်တို့ကတော့ကျွန်တော်တို့ဒီမှာနေထိုင်တဲ့ညှိနှိုင်းကြေးကကျွန်တော်တို့မယုံမကားတော့ပြန်လို့ရမှာ
ဟုတ်ကဲ့ကျွန်တော်တို့ကတော့ဘယ်လိုဆက်လုပ်မလဲဆိုဒီကျွန်တော်တို့ဒီဈေးမာရီကွန်ရက်တိုင်းဝင်ပြီးပါတယ်ကျွန်တော်တို့ကတော့တက်ဆိုင်ရာလူသမားဝင်ကြီးဌာနနဲ့ဆက်သွယ်ပြီးတော့အေဂျင့်နဲ့ပဲတကားဆက်ပြီးပြောရမှာ
မလေးရှားနိုင်ငံမှာတရားဝင်မြန်မာလူသမား9သိန်းထက်မနည်းအလုပ်လုပ်ကြနေကြပြီးတရားမဝင်မြန်မာလူသမားတွေလည်းတင်ကနန်းနဲ့ရှိနေတာပါအခုလိုမျိုးကိုဗစ်ကပ်ရောဂါဖြစ်နေတဲ့ကာလမှာအလုပ်လုပ်လို့လည်းမရတာကြောင့်နေရက်ကိုပြောင်းချင်နေကြပါတယ်ဒီကာလမှာအလုပ်လက်မဲ့ဖြစ်တာတွေဖမ်းဆီးမှုတွေများတာတွေကြောင့်သတင်းသုံးပတ်အတွင်းမိမိကိုယ်ကိုအဆုံးစီရင်သူ10ဦးထိရှိလာခဲ့ပါတယ်တရားမဝင်မြန်မာလူသမားများနေရက်ပြောင်းရေးနဲ့ထိတ်သိမ်းရေးစခန်းတွေမှာရှိတဲ့မြန်မာတွေနေရက်ပြောင်းနိုင်ရေးကိုတော့မြန်မာနိုင်ငံသားရေးဝန်ကြီးဌာနကနေမလေးရှားအာဏာပိုင်တွေနဲ့ဆက်သွယ်ပြီးဆောင်ရွက်နေကြပါတယ်လောလောဆယ်ကယ်ဆယ်ရေးလေယာဉ်နဲ့နေရက်ပြန်ပို့နေသူတွေကတော့တရားဝင်ရောက်လာကြတဲ့သူတွေဖြစ်ပါတယ်ကျမမအေးမှထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပ
ါကျွန်တော်ညဝင်းအောင်ပါခင်ဗျာအင်ဒိုနီးရှားနိုင်ငံအထိလေစီးပြေးရောက်လာကြတဲ့ရိုဟင်ဂျာဒုက္ခသည်တရားနီးပါးကိုဒေသခံတ nga တွေကယ်တင်ခဲ့ပြီးလောလောဆယ်အာဏာပိုင်တွေကနေစရာပေးစောင့်ရှောက်ထားသလိုကိုဗစ်ရောဂါပိုးရှိမရှိစစ်ဆေးပေးနေတဲ့အကြောင်း AFP သတင်းကိုအခြေခံပြီးပြောပြခြင်းပါတယ်။လေပေါ်ပါလာတဲ့ရိုဟင်ဂျာဒုက္ခသည်94ဦးထဲမှာအမျိုးသမီးတွေ၊ကိုယ်ဝန်တွေပြင်ကလေးငယ်34ဦးပါဝင်ပါတယ်။လေပေါ်ပါလာတဲ့ရိုဟင်ဂျာဒုက္ခသည်ဇီယန်ကသူတို့လာခဲ့ရတဲ့ခရီးကြမ်းကိုရှင်းပြပါတယ
်။
ကျွန်တော်ဘင်္ဂလားဒေ့ရှ်ကလာတာပါ။ဒီကိုရောက်ဖို့လေးလနီးပါးကြာပါတယ်။လေထဲဆောက်ရောက်တော့လူကမူးဝေပြီးနေမကောင်းသလိုခံစားရပါတယ်။လိုင်းလုံးကြီးတွေကြောင့်လေကအပေါ်မြောက်တက်သွားလိုက်ပြန်ကျလာလိုက်နဲ့ပင်လယ်ပြင်ထဲမှာကျွန်တော်နေမကောင်းဖြစ်နေတော့ဒီပင်လယ်ပြင်ခရီးမှာလေပေါ်ဗနေရောက်တည်ဆုံသွားတယ်ဆိုတာကျွန်တော်မသိပါဘူးလို့ပြောပါတယ်။အင်ဒိုနီးရှားရေတပ်အာဏာပိုင်တွေဝင်ရောက်တားဆီးတာမလုပ်ခင်မှာအာချီဒေသခံတွေဂျာဇာပရင်းတွေကကယ်တင်ခဲ့တဲ့ရိုဟင်ဂျာဒုက္ခသည်တွေကိုတော့လောလောဆယ်ဆူမာဒရာကျွန်းမြောက်ဖက်ပိုဆက်မာဝီမြို့ကလူဝင်မှုကြီးကြပ်ရေးရုံးဟောင်းတစ်ခုမှာနေရာချထားပေးပြီးအားလုံးကိုကိုဗစ်ရောဂါပိုးစစ်ဆေးမှုလုပ်ပါတယ်ဒေသအုပ်ချုပ်ရေးအဖွဲ့ကလည်းကြက်ချင်းကြီးအဖွဲ့နဲ့ပေါင်းပြီးရိုဟင်ဂျာဒုက္ခသည်တွေရဲ့ကိုယ်ရေးအချက်အလက်တွေကိုကောက်ယူထားသလိုအဝတ်နှကောင်းစည်းခြေညက်ဖက်နှက်မျက်နှာသုတ်ပွားနဲ့အခြားတကူရေးတန်ရှင်းရေးသုံးပစ္စည်းတွေဝေပေးပါတယ်။ဒီလအစောပိုင်းတုန်းကမလေးရှားနိုင်ငံကိုဥတီပြီးလေးလကြာလေစီးခီးနှင်လာခဲ့တဲ့ရိုဟင်ဂျာ300ကျော်ပါတဲ့လေတစင်းကိုလန်ကာဝီကျွန်းသားမှမလေးအာဏာပိုင်တွေဖမ်းမိသွားပြီးယာယီကယ်တင်ခဲ့ခြင်းမှာလေပေါ်ပါလာသူတွေတဲကဒါဇင်နဲ့ချီတဲ့ရိုဟင်ဂျာတွေလန်ခုလမှာတည်ဆုံးခဲ့ရတယ်လို့မလေးရှားကမ်းသောက်တပ်အရာရှိတဦးကပြီးခဲ့တဲ့ဗုဒ္ဓဟူးမှပြောပါတယ်။အခုအင်ဒိုနီးရှားကိုရောက်လာတဲ့ဒုက္ခသည်လေပေါ်ကအသက်50အရွယ်ရိုဟင်ဂျာအမျိုးသားတဦးကတော့လန်ခီအခြေအနေကိုပြောပြပါတယ်။အစိုးရကလေပေါ်မှာစားစရာတွေရပြီးခွဲရမ်းနဲ့စားရပါတယ်။အဲဒီနောက်ကျွန်တော်တို့ကိုနောက်ထပ်လေတစင်းပေါ်ပြောင်းတင်ပေးလိုက်ပြီးနောက်မှာဒီပင်လယ်ပြင်နဲ့မျောလာခဲ့တာပါ။ကျွန်တော်မှဘာမျှော်လင့်ချက်မှမရှိတော့ပါဘူး။အလာဖျားသခင်ကလွဲလို့အချာပါမှလည်းအားကိုးစရာမရှိတော့ပါဘူးလို့သူကညှိတွားပါတယ်။ဒီရိုဟင်ဂျာဒုက္ခသည်တွေကိုအင်ဒိုနီးရှားမြေပေါ်မှာယာယီခိုလုံခွင့်ပေးထားတာထက်သူတို့ကိုပင်လယ်ပြင်နဲ့ပြန်နှင်ထုတ်ဖို့ဆန္ဒရှိကြောင်းဟိုဆက်မာဝီဒေသရဲတပ်ဖွဲ့အကြီးအကဲကဂျာတာပရင်းနေအစောပိုင်းမှာပြောခဲ့ပေမဲ့ဒီသဘောထားကိုဒေသခံတ nga သည်တွေဆန့်ကျင်နေတာကြုံရပြီးနောက်မှာအာဏာပိုင်တွေရဲ့သဘောထားပျော်ပြောင်းသွားခဲ့ပါတယ်။မြန်မာအစိုးရကတော့နိုင်ငံတကာမှာပြောဆိုနေတဲ့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံပယ်ချထားပေမဲ့ဒီဒုက္ခသည်တွေနေရပြန်လာနိုင်ရေးအတွက်နိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်နေစေဖြစ်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်မြန်မာနိုင်ငံတော်အမှာရှိတဲ့လူခွေရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့တန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Technology တို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ကျွန်မကတော့ဇာနီပါဒီတစ်ပတ်မှာတော့ချင်းပြည်နယ်မှာပညာရေးလှလမ်းမှုကိုပိုပြီးခက်ခဲလာတဲ့အခြေအနေတွေကိုတင်ဆက်ပေးသွားမှာပါတ
ိုက်ပွဲကြောင့်ဒီကြောင်းနေပါရီပျက်စီးရတဲ့ရှိတယ်ဘောနော်ဒီအကြွာဘာတွေအကုန်လုံးကလည်းပဲပြီးကြရတယ်ပေါ့နော်တိုက်ကူးဆောင်နေပြီးကြရတယ်ဆိုတော့အကြောင်းပြန်ဖြစ်နေတော့မှသူတို့ကကိုယ့်နေရာကိုပြန်နိုင်မှာမဟုတ်ဘူး
။သူမကပလက်ဝမျိုးနဲ့အထက်တန်းပြဆီယမဒေါ်လေးတီတာဖြိုးပါ။ပလက်ဝမျိုးနဲ့ဟာကလေးတွေကိုကြောင်းထက်ဖို့ချင်းချောင်းနေတဲ့ကိုရိုနာဗိုင်းရပ်စ်နဲ့ပရိပခရရဲ့ပူးပေါင်းရိုက်ခတ်မှုတွေကိုခံနေရတဲ့မျိုးတစ်မျိုးလည်းဖြစ်ပါတယ်။ဒီဆောင်မကို Hacker Post မှာသတင်းတောက် Slime Dillon Day နဲ့ဒို့အတန်သတင်းတောက် AE Aung တို့ကရေးသားထားတာဖြစ်ပြီး AE Aung ကဆက်လက်တင်ဆက်ပေးသွားမှာပ
ါ။ကျောင်းတဲ့တိတ်ချလာဘောက်ခါမရကျောင်းတဲ့ကဒီလိုနဲ့ချောင်းရောင်းတာလူပေါင်းအရောင်းငါးဆယ်တော့ချင်းမှာကျောင်းတဲ့ကလေးတွေကဒီမှာကျွန်တော်ဟာကျောင်းသာဥစားရလို့ပြောရမယ်ဆိုလို့ကငုံလို့ရှိတာအဲဒီဆဲဝတ်စုံနဲ့ကျွန်တော်မဝင်လာဘူးဒုက္ခတွေဆိုတော့ဘယ်လိုဘယ်လိုအထက်လူကြီးတွေကဘယ်လိုဘယ်လိုဖြစ်နေလဲဆိုတာကျွန်တော်မသိရဘူ
းသူကဦးနေချုံမှာဘလဝမျိုးကအထက်ကတိကျောင်းမှာဖွင့်လာရဲတိုက်ပွဲရှောင်စခန်းမှာနေပါတယ်သူမိသားစုမှာကျောင်းရဲ့အရွယ်သားသမီး3ယောက်ရှိပါတယ်နှစ်တန်း၄တန်းနဲ့5တန်းကျောင်းသားတွေပါတမရော်နဲ့အေးအေးတိုင်းရင်းသားလက်နက်ကင်တပ်ဖွဲ့တိုက်ပွဲတွေကြောင့်သူတို့မိသားစုနေတဲ့တီချောင်းရွာကနေအခုတိုက်ပွဲရှောင်စခန်းကိုပြီးခဲ့တဲ့မတ်လတုန်းကစတင်ပြောင်းရွှေ့နေထိုင်ခဲ့ကြတာဖြစ်ပါတယ်။စခန်းမှာစာဝန်နေရေးအတွက်ကုန်တင်ကုန်ချအငှားလိုက်တာကိုလုပ်ကင်ကြပြီးကျောင်းထည့်ပြန်တက်ရတော့မယ်။ကလေးတွေရဲ့ပညာရေးကိုစိတ်ဝင်စားကြပေမဲ့လည်းအခုလိုဒုက္ခရောက်နေချိန်မှာဘလို့မှမချောက်ပံ့ပေးနိုင်ကြတဲ့အခြေအနေပါ။သူတို့မိသားစုလိုပဲအထက်ကတည်းကတိုက်ပွဲရှောင်စခန်းမှာနေကြရဲဥွှေကျော်တို့မိသားစုမှာလဲကျောင်းနဲ့အရွယ်ကလေးနှစ်ယောက်ရှိပါတယ်။သူတို့ကမိလက်ဝရွာသားတွေပါ။မိလက်ဝရွာကတိုက်ပွဲရှောင်ချိန်မှာတော့ကျောင်းတက်ရမဲ့ကလေးအယောက်တရာလောက်ရှိပါတယ်။အခုသူတို့နေတဲ့စခန်းမှာပဲကလေးတွေကိုစားပေးသင့်စေချင်နေတဲ့ဖခင်ဥွှေကျော်ကတော့
ကျောင်းကတော့တဲတော့ပဲကျင်လာပဲကလေးတွေအတွက်ကတော့ကျွန်တော်တို့ရွာကိုလည်းပြန်ဖိုးလာတော့မရှိဘူး။ပြန်ဖိုးလဲနေရဘူးဒါချင်းချင်းလို့ကျွန်တော်တို့ဒီကျွန်တော်တို့နေထိုင်တဲ့နေရာကိုစီတင်းမလားအဲ့ဒါလေစီတင်းမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ကတော့အဲလိုတော့လိုတာပေါ့ဒါပေမဲ့အခုရွာမှာမပြန်ဘူးဆိုလို့ရှိရင်နေရတော့ဘူးကြည်လို့လည်းမရဘူးကလေးတွေအတွက်ကတော့ဘယ်လိုဆုံးဆုံးနေနာဖြေရမလဲဆိုတာလေကျွန်တော်တို့အခုလိုတော့စီမံတော့စဉ်းစားလို့မရဘူးဆရာမရယ
်အစိုးရကCOVID-19 ယောဂဖြစ်ပွားနေရာကြောင့်ယောဂကာကွယ်ထိန်းချုပ်ရေးအတွက်ကျောင်းနေဖွင့်ရက်ကိုဇွန်လကနေဇူလိုင်လ22ရက်ကိုရွှေ့ခဲ့ပါတယ်။ကျောင်းမြန်ဖွင့်ချိန်မှာမြို့ပေါ်ဒေသတွေနဲ့လမ်းမဆက်သွယ်ရေးကောင်းတဲ့ဒေသကားသူတွေအတွက်ကတော့ယောဂကူးစက်ခံရမှာကိုပဲအဓိကစိတ်ပူကြတာပါ။ဒါပေမဲ့တိုက်ပွဲတွေဖြစ်ပွားနေပြီးလမ်းမဆက်သွယ်ရေးအခက်အခဲဆုံးဒေသဖြစ်တဲ့ပလဝတိုက်ပွဲရှောင်စခန်းကကျောင်းသားတွေအတွက်ကတော့ကျောင်းဖွင့်ရင်ဘယ်ကျောင်းမှတက်ရမယ်ဆိုတာမသိကြသေးပါဘူး။ပြည်နယ်အတွင်းကကျောင်းအလုံးရဲ့၄ပုံတပုံလောက်ဟာပလဝမြို့နယ်မှာရှိပြီးအကြီးဆုံးမြို့နယ်တစ်ခုလည်းဖြစ်ပါတယ်။ဒါပေမဲ့လည်းတမရော်နဲ့အေးအေးတိုင်းလာလက်နက်ကန်တပ်ဖွဲ့တို့ကြားဖြစ်ပွားနေတဲ့ပြိပခါအနီးမှာရှိတဲ့အကျွတ်ဆရာဆရာမတွေချွတ်ပြေးရတာတခါတည်းကျောင်းပိတ်ရတာမကြာခဏနေတဝက်ကျောင်းဆင်းပေးရတာတွေကြုံတွေ့ရပါတယ်။နှစ်စဉ်အောင်ချက်နေတဲ့ချင်းပြည်နယ်ဟာ2019တက္ကသိုလ်ဝင်ဆိုင်ဝင်ပွဲမှာလည်းတနင်္ဂနွေလုံးမှာအောင်ချက် 19.95 ရာခိုင်နှုန်းနဲ့အနည်းဆုံးဖြစ်ခဲ့ပါတယ်။ဒေါ်လေးတရာပြောပလဝမျိုးဒေသခံတဦးဖြစ်ပြီးပညာရေးလှုပ်သက်18နှစ်ရှိပါပြီ။သူကအထက်ကတပလဝကျောင်းကအထက်တန်းပြဆရာမတဦးပါ
။သူကအဲ့ဒီတိုက်ပွဲကြောင့်ဒီကျောင်းနေပါရီပျက်စီးတာလေးရှိတယ်ပေါ့နော်။ဒီအကြွာဘာတွေအကုန်လုံးကလည်းပဲပြီးကြရတယ်ပေါ့နော်တိုက်ကိုချောင်နေနဲ့ပြီးကြရတယ်ဆိုတော့ကကျောင်းပြန်ဖွင့်ရင်တောင်မှသူတို့ကကိုယ့်နေရာကိုပြန်နိုင်မှာမဟုတ်ဘူးပြီးရင်ဒီနေရာမှာဒီကျမတို့နေတဲ့မြို့မှာဒီပလက်ဝမြို့မှာပဲသူတို့ကိုကျောင်း
how me treatment လို့ဆောက်ပေးပြီးတော့ဒီရွာကလေးတွေကိုအဲ့ဒီမှာသူပေးမယ်လို့အဲ့လိုတော့ပြောတာတော့ရှိတယ
်အထာကတိပလဝအကြောင်းလို့ပဲပလဝမျိုးပေါ်ကအကြောင်းတချို့ကိုတိုက်ပွဲရှောင်စခန်းအနေနဲ့အသုံးပြုထားပါတယ်ကျောင်းဖွင့်စခန်းမှာခိုးလုံနေတဲ့သူတွေကိုဆက်ချမလားပြောင်းရမလားဆိုတာလည်းမသိကြသေးပါဘူးပညာရေးဝန်ကြီးဌာနကတော့ရွာပြန်လို့မရတဲ့တိုက်ပွဲရှောင်စခန်းကအကြောင်းသားတွေကိုနီးစပ်ရအစိုးရအကြောင်းတွေမှာတက်နိုင်အောင်ဆောင်ရွက်ချရလို့သိရပါတယ်ဒီလိုစီစဉ်တာကဆရာနဲ့ကျောင်းသားအရင်အကျွတ်မလုံလောက်တဲ့ပလဝကကျောင်းတွေမှာတော့အဆင်ပြေပါမလားဆိုတာစောင့်ကြည့်ရမယ့်အခြေအနေပါပလဝမြို့နယ်မှာကျောင်းပေါင်း390ကျောင်းရှိပြီးအခုလာမယ့်ကျောင်းခွင့်ချိန်မှာနည်းမြေမလုံခြုံမှုကြောင့်တဝက်လောက်ကဖွင့်နိုင်မှာမဟုတ်ဘူးလို့မြို့နယ်ပညာရေးမှူးရုံးကနေသိရပါတယ်မြို့နယ်ပညာရေးမှူးဦးအောင်မင်းကတော့ပညာရေးဝန်ကြီးဌာနကိုဖုန်းလိုင်းကတဆင့်ရုံးကိစ္စတွေတင်ပြဖို့ကကကကကျူစားနေရပါတယ်။သူကပလဝမြို့နယ်ကကျောင်းတွေပြန်ခွင့်နိုင်မှုနဲ့လိုအပ်တဲ့တင်ထောက်ကူပစ္စည်းတွေအချိန်မီရဖို့အတွက်လုံနေရချိန်မှာအင်တာနက်လိုင်းမရှိတဲ့အတွက်အခက်အခဲတွေနဲ့ရင်ဆိုင်နေရပါတယ်
။ခွင့်နိုင်မဲ့ကျောင်းကတော့နေရာကျွန်တော်တို့ဒါလို့စီအဲစင်းဟိုပြုစုထားပါတယ်။အဲဒီ190တကျောင်းဘာကျောင်းပိတ်ထားရမှာလဲဆိုတာကျွန်တော်တို့ပလဝမြို့နယ်မှာနီမာပလဝမြို့နယ်နီနာတဝိုင်မှာမြန်မာတမ်းတော်နဲ့ဒီလည်းကိုင်းအပွဲတို့အပွဲဖြစ်နေမှုကြောင့်နေနေလုံးဆုံးမှုရှိဘူးဒါကြောင့်ဖြစ်ပါတယ်နောက်ပြီးတော့တာဝန်ကျအကြောင်းတွေမှာဆက်ဆံမတွေလည်းသွားဖို့ခက်ခဲလမ်းစီးတွေပိတ်ထားတဲ့အတွက်ကြောင့်လမ်းစီးတွေပိတ်ထားမှုကြောင့်သွားလို့လာလို့မရတဲ့အတွက်ကြောင့်လည်းဖြစ်တယ်အဲ့ဒီခက်ခဲတွေကြောင့်လောလောဆယ်ရာကြီးတမခွင့်နိုင်တာဖြစ်ပါတယ်နောက်ဆက်ဆံမရင်ကကျွန်တော်တို့ဘလော့အနေနဲ့မှာဆက်ဆံမရင်က1250ရှိပါတယ်ခင်ဗျာတကြောင်မဆရာကကျွန်တော်တို့သူဆရာလုံးဝမရှိခဲ့ဆရာလည်းရှိတယ်ဆရာတယောက်ရှိတယ်ဆရာလည်းရှိတယ်မြောက်ရှိတယ်ဆရာလည်းရှိတယ်ဒါပေမဲ့မြန်မာနိုင်ငံတော်ဆိုရအနေနဲ့ကျွန်တော်တို့ကို VT ဆရာအကြောင်း360ခုခံထားပေးပါတယ်ဒါကြောင့်အခုကျွန်တော်တို့ကျောင်းတိုင်းကျောင်းတိုင်းမှာဆရာရအောင်ဟိုမရှိပေမဲ့လည်း VT တွေကိုအသာထိုးတဲ့တကြောင်အနည်းဆုံးတကြောင်မှာ2ယောက်3ယောက်အလိုရှိပါတယ်ခင်ဗျာအနည်းဆုံးကတော့
ချင်းမြင့်နယ်ကတိုက်ပွဲရှောင်ပြည်သူတွေကို6ပန့်ပေးနေတယ်။ချင်း INTV Support Committee ရဲ့စာရင်းတွေအရတော့ပလဝမြို့နယ်မှာတိုက်ပွဲရှောင်ပြည်သူ 8,200 ကျော်ရှိပါတယ်။အဲ့ဒီထဲမှာမှအကြောင်းရင်းအရွယ်ကလေး 4,000 ကျော်ရှိတယ်လို့မြို့နယ်ပညာရေးမှူးရုံးရဲ့စာရင်းအရသိရပါတယ်။ချင်းမြင့်နယ်အစိုးရကတော့လိုအပ်တဲ့အစားအုပ်တွေအကျွတ်အထက်ကဆမီနဲ့အထက်ကလေကုံမှာကျောင်းဆောင်2ခုဆောက်ပေးဖို့လုပ်နေတယ်လို့ UNICEF ကလည်းဆမီနဲ့ပလဝကိုယာယီတဲ့8လုံးနဲ့INDV ကျောင်းသား2000ကျော်ကျောင်းဝတ်စုံနဲ့ကျောင်းသုံးပစ္စည်းတွေကိုလှူဖို့ရှိတယ်လို့သိရပါတယ်။တိုက်ပွဲရှောင်စခန်းကကလေးတွေပညာသင်ကြားနိုင်မှုအတွက်ကူညီပေးနေတဲ့ဦးဂျိုလီအောင်ကတော
့အကာတလီပစ္စည်းကျောင်းပင်ကျောင်းကျောင်းပင်ကျောင်းဖြူရတီရောဖနက်ဒီကစလိုအေဒီကစပြီးတော့ကျွန်တော်တို့ဒီဘောပင်ခဲတနေကစကူညီပံ့ပိုးတဲ့အခါမှာကျောင်းသားခုနှစ်ရှစ်စေကိုတစ်ခါတရံမှာဒီကျွန်တော်တို့ဒီကာဗာမဖြစ်တဲ့အခါမှာကျွန်တော်မရသေးဘူးကျွန်တော်သားမရသေးဘူးအဲကျွန်တော်တမီမရသေးဘူးဆိုတဲ့အားဒီကနင်းနေများတယ်ကျွန်တော်လည်းကြံပြောပြတယ်နောက်တစ်ခေါက်အဆူရှင်ပြီးပေါ်လာရင်တော့ကျွန်တော်တို့ကဖတ်ပြီးမှကျွန်တော်တို့ဒီမရသေးတဲ့အကြောင်းသူကြောင့်သားတွေကိုကျွန်တော်ဖြန့်ဝေပါမယ်အဲ့လိုတော့ကျွန်တော်တို့ကဖြည့်ချင်းချက်လေးတွေကိုကျွန်တော်ပေးတယ
်ပညာရေးဝန်ကြီးဌာနကတော့ပြီးခဲ့တဲ့နှစ်ကစပြီးကျောင်းအပ်ချိန်မှာကျောင်းဝတ်စုံတွေအစားဗလာစာအုပ်တွေကိုအစားချိုးပေးခဲ့ပါတယ်အတန်းအလုံးအတွက်မတင်မနေရအခမဲ့ပညာရေးစနစ်ကို2017ခုနှစ်ကစပြီးအကောင့်ထည့်ပေါ်ခဲ့ပါတယ်။ဒီနှစ်မှာလည်း COVID-19 ကပ်ရောဂါကာကွယ်ရေးအတွက်ကျောင်းသားတွေကို mask နဲ့ face shield တွေပေးသွားဖို့စီစဉ်နေပါတယ်။တင်ရိုးသက်တွေကိုလည်းပြောင်းလဲတင် जा နေပြီးဒီနှစ်မှာ grade 4, 7နဲ့ 10 ကိုတင်ရိုးညွန့်နဲ့အသစ်နဲ့တင် जा မှာပါ။ဒါပေမဲ့ချင်းမြင့်နယ်ကကျောင်းတွေမှာတော့ဆရာအင်အားနဲ့တခြားပြဿနာတွေရှိနေပါသေးတယ်။အထက်တန်းပြဒေါ်လေးတရာဖြူက
ဒီမှာတော့ကျောင်းနဲ့ပတ်သက်တာဆိုရင်ပင်ထောက်ကူပစ္စည်းတွေကတော့အားနေတာပေါ့နော်အားနေတယ်ပြီးရင်အဲ့ဒီတိတ်တန့်ခန်းဆိုတာတွေအရင်တော့ကျမတို့ငွေတော့ဆိုလက်တွေ့တွေပါတယ်လိုရတာရှိသေးတယ်ဒီနောက်ပိုင်းကျတော့လက်တွေ့ပါညာမလိုရတော့ဘူးပစ္စည်းတွေမရောက်တဲ့အခါလေးအဲ့ဟိုအခုခေတ်စနစ်နဲ့ကြာရင်ဒီလက်တွေ့စနစ်ကလောက်ကိုလိုရတော့မှအခုကစနစ်တင်းနဲ့သွားနေတယ်ဆိုတဲ့အခါလေးအဲ့ဒီနေ့ကျတော့ကျမတို့က grade 9 grade 10ပေါ့နော်အဲ့ဒီ grade 10ကိုကြတော့စနစ်ပြနေသွားရောမယ်ဒီပလဲဝမျိုးနေရသင်နေတဲ့ဆရာဆရာမ၄ဦးပဲရှိရယ်ဘာသာဇုံကအခုစနစ်နဲ့ဆိုတော့ဘာသာ၁၀ဘာသာလို့ပြောတယ်အဲ့ဒီ၁၀ဘာသာပြီးဖို့အတွက်ကျမတို့မှ၄ယောက်ပဲတက်တယ်ဆိုတဲ့ခါမှာ ये तो मुश्किल ही बोलना जब आरो ले आऊंगे जैने से समय हो लेबे दी तेरे पोछा पोछी में दीवो
चिमी ने तो असेंडे में चेंज दे दिया जलाला सब तो यानी सोए अच्छी गई भी ना जाऊंगे अयारो मावा अच्छा तंगा ने साफ़ में अरे याने मुला रंगोले और गैस लाड़ जो साफ़ में द्वारा मावा जमरो ने ए ताई ना
เจ้าหน้าเจ้าตัวหน้าตั้งกู้รองจอชีวีพันนี้เอาเจ้าเมียนจันนายมาเลี้ยงสุรามาตีเดียวเอาแต่เว้ยช่างสักแค่ไงเจ้าเนี่ยเย่คลีวีเจ้าเมียนจันนายอังกุญย์เป็นเนี่ยอุจุลียังไงรอเดี๋ยวลุงยาสมีไอดีปีเนี่ยเปล่าว่าไอดีปีมาเย้าเนี่ยเจ้าตัวเจ้าตานี่นัดท่องเป็นนัดท่องนัดเสร็จปีนี้ทิ้งหิมะเขี้ยนโยสูงจ่อเจ้ามาเป็นไหนบูสุยเนาะเจ้ามาเป็นไหนเขี้ยบูสุยเนาะน้องหิ
นัดท่องนัดเสร็จปีนัดท่องนัดเสร็จนี่มาเป็นยาเป็นหิมะจ้องกันเต็มทุกคนจ้องตัวจ้องตาเนี่ยเย่ใช่สนักอายุตัวไหนเนี่ยจ้องชนุกันยาตัวไหนเนี่ยอะไรก็รู้จนรู้แต่ยิ้มมาแต่ขนาดคุกที่ไหนเนี่ยรู้จนรู้ก็รู้ต้องทำมีบาร์เป็นยาอะคูเดนเซปีเกเรซีซิงโอน่าเซนเกียรู้เจนเนมิลูโดตันเฟตาริกาเมียวลิมีบาร์เดีซีซิงโอเดนเซปีเกียร์ก็รู้ฮักคาโปสมาเทรนด์ดาวสไลน์ตลอดเดย์โดตันเทรนด์ดาวเออ สานีเน่ตายันเจมส์รูปเฉพาะเลยดูแต่ต่างหูซีซั่นโก้ฟรอนเทียร์มีมาเอเว็บไซต์เน่ Facebook สามยานารีเอพีดูแต่เย่ Facebook สามยานาซาวด์คลาวด์ YouTube ไอจูนูกันนี่เลยวิ่งเอาหน้าเส้นในมาพิจารณา VOA ก็ทุ่มเน่รีดิโอซีซั่นมาเลยเส้นนี้เนี่ยกูนายกันนี่เส้นนายด้วยเน่ตอนนี้มือนี่เน่เช้านายกันนี่คนนายด้วยมาเลยหน้าเส้นในมาเลย ดีซีซิงโอเนี่ยมาในงานสัญญาในด้านต่างๆเนี่ยช่วยแสดงความยินดีในบุบังสังเวียนเอเจนซีเอสดีซีกับแบมบูปุ่นิทาบีฟรอนเทียร์มีมาเนี่ยฟอนเดชันฮิรันเจโรกับบุบังเต็นสตาร์ทเฉพาะเลยนอกจากดีมาเลยสามยอนนัสเซนจาวุเพคอจะมาเลยดูแต่ซีซิงโอนัสเซนปีเดจเวจีจูทูติงชิบาเลยมิงลาชิโดนิลุกิบาเซชิน
VOA American Tanya Radio ne yom nyatan nya asisi ni go American Pirangzu Washington DC myo ga ni tholwin pe ni ba le. American Pirangzu ma COVID-19 yoga kuset pyan pwa mu aye paw a chin ni chaung VOA Radio ne yautan asisi ni go ya yi poun san pyaung tholwin pe ni ba le. Radio asisi ni go mne 6 nai ga ni 9 nai a thi ne nya 9 nai ga ni 10 nai a thi a chain ni ma be tholwin pe ni ba le. Yom nyatan nya asisi ni go do ni sin nya 9 nai ga ni 9 nai kwe a thi Pomman Sebi Tolin Benibare, VOA Tolin Jadego, Radio Net, Joru Slano Obien, VOA Facebook Samyana Male, Nasin Chishu Nanya Barakna.
VOA American Tanimavai Sisini, Select Tolin Nivare, Chino Olu Wakamia, Guru COVID-19 Yiwa Chinia. ထုတ်လွှင့်နေကြတဲ့ဒီလိုင်းအစီအစဉ်စာတင်ဆက်ပေးမယ်စနေနေ့ဆွေးနွေးခန်းအစီအစဉ်ကိုနားဆင်ရမှာဖြစ်ပါတယ်။โอเคမင်္ဂလာပါခင်ဗျာဒီနေ့ဆွေးနွေးခန်းမှာတော့မြန်မာနိုင်ငံမှာဒီနေ့ဖြစ်ချင်းပါမယ်ယူကောက်ပွဲကိုစိုးရိမ်မှုတွေနဲ့ပတ်သက်လို့ဆွေးနွေးမှာဖြစ်ပါတယ်။မြန်မာနိုင်ငံမှာကိုဗစ် 19 ကယောက်ပွဲတော့နိုဝင်ဘာမှာကျင်းပမယ်ဆိုပြီးပြောထားတာရှိပါတယ်ဆိုတော့ဒီလိုအခြေအနေမျိုးမှာယူကောက်ပွဲကျင်းပါတာလွတ်လပ်ပြီးမျက်မျက်တရတရှင်ပြန်ခွင့်ရနိုင်ပါမလားဆိုပြီးစိုးရိမ်နိုင်တယ်လဲထွက်နေပါတယ်ဆိုတော့လက်ရှိယူကောက်ပွဲအခင်းကျင်းပေါ်မှာတိုင်းရင်းသားနိုင်ငံရေးသမားတွေအမြင်နဲ့ပတ်သက်လို့ဆွေးနွေးဖို့အတွက်ရခိုင်ဒီမိုကရေစီဖွဲ့ချုပ်မြို့သားလွတ်တော်ကိုယ်စားလှယ်တော်တ လေးစွန့်နေစေချင်တာဒီရွေးကောက်ပွဲကျင်းပမယ်အခင်းချင်းနဲ့ပတ်သက်လို့စွန့်နေစေချင်ပါတယ်အခုကတော့ရဲ့အတိအကျတော့မပြောသေးပေမဲ့နိုဝင်ဘာမှာကျင်းပမယ်ဆိုပြီးတော့ဟိုကော်မရှင်ကပြောထားတာရှိပါတယ်မြန်မာနိုင်ငံမှာအခုလက်တလောကာယယောဂပြဿနာတခြားနိုင်ငံတွေလောက်မဆိုးသေးဘူးဆိုပေမဲ့ဟိုစိတ်ချလက်ချဖြစ်ပြီးတော့မပြောနိုင်သေးဘူးလေနောက်တစ်ခုကလည်းပဲလက်နက်ကန်ပြုတ်ကတ်တွေရှိနေတော့လွန်ညွေးပြဿနာတွေလည်းရှိနေပါတယ်ဆိုတော့ဒီလိုအခြေအနေတွေကြားထဲမှာပေါ့လေရေဘူးရသုံးတက်မယ်ဆိုရင်နိုဝင်ဘာရွေးကောက်ပွဲကကျင်းပနိုင်မှုအစင်းစစ်ဖြစ်တဲ့အခြေအနေမှာရှိနေသလားဒေါက်တာမေအရင်ဆုံးအချင်းယုံဆွေးနွေးပြပါလားခင်ဗျ
ဒီပေါ်မှာတော့ကျွန်မမြင်ရကြလို့ရှိရင်တော့ဘယ်ရောက်ဖို့မဆိုအဆင့်တင့်ဖြစ်ဖို့ဆိုတာကတော့မလွယ်ပါဘူးအထူးသဖြင့်နေပြီးတော့ COVID-19 ရောကျွန်တော်တို့ခိုင်ပြည်နေမှာဆိုလို့ရှိရင်လက်လက်ခံမတိဘက်ဖက်အခြေအနေပို့ပြီးတော့တင်းမာနေခြင်းကကျွန်တော်တို့ပါတီတွေအတွက်နေပြီးတော့အဆင့်တင့်ဖြစ်ဖို့ကအရန်ကိုစိုးစူးစမ်းမဲ့အခြေအနေမှာရှိပါတယ်ဆိုတော့တိုင်းရင်းသားပါတီများဟာနေပြီးတော့ကျမတို့မြေပြင်ကိုဆင်းဖို့အခုချိန်ကမှဆိုလို့ရှိရင်ကျမတို့ဘွေရတီရောက်နေပြီ။နောက်ကိုဗစ်ကြောင့်လည်းကန့်သက်ချက်တွေများစွာရှိတယ်။နောက်တစ်ချက်ကနေပြီးတော့ကျမတို့စီမံနေပြီးတော့အခုဆိုလို့ရှိရင်အင်တာနက်ပိတ်ထားတဲ့ဒေသတွေမှာသွားလာလှုပ်ရှားဖို့အခက်အခဲအများကြီးကြုံရတယ်။ကျမတို့နေတိုင်းနေတိုင်းပဲရခိုင်ပြည်နယ်မှာမတူညီတဲ့စိန်ခေါ်ချက်တွေအသက်နဲ့ရင်းပြီးပြေးနေရတဲ့စစ်ပေးတခါတည်းနဲ့ကိုဗစ်အရေးကိုလုံးဝမသိပဲနေပြီးတော့ဒီတိုက်ပွဲတွေအရေးမှပဲနေပြီးတော့လုံးချလိုက်နေတယ်ကျမတို့ပြည်သူတွေကိုပါတီအရေးကိုစိတ်ဝင်စားဖို့ရွေးကောက်ဘက်ကိုစိတ်ဝင်စားဖို့အင်မတန်မှစိန်ခေါ်ချက်တွေရှိပြီးတော့စိန်ခေါ်ချက်များစွာထဲကမှရွေးကောက်ပွဲကိုပြည်သူစိတ်မဝင်စားတဲ့အချက်ကစိတ်ဝင်စားမှုနည်းတဲ့အချက်ကပို့ပြီးတော့ကျမတို့အတွက်ဒီစိန်ခေါ်ချက်နေပြီးတော့အမြင့်ဆုံးအခြေအနေမှာရှိနေပါတယ်ရှင
်ဟုတ်ကဲ့ဆိုဆရာဦးဆိုင်လည်းအမြင်နဲ့ဆွေးနွေးစီခြင်းပါတယ်ခင်ဗျာအခုကကံယောဂပြဿနာလူညွေးပြဿနာတွေကြားထဲမှာပေါ့လေနိုဝင်ဘာလကျန်ရွေးကောက်ပွဲတွေကျင်းပဖို့ဆိုတော့အစင်းတဲ့အချိန်တွေမှာရှိနိုင်ပါမလားဆရာမြင်ဆွေးနွေးပါဦးခင်ဗျာ
အလွယ်ဆုံးပြောရရင်တော့အစင်းတဲ့ဖြစ်မနေပါဘူးခင်ဗျာ
ဟုတ်ကဲ့ဆရာ
ပြည်နယ်မှာတော့ကြမ်းတမ်းမှုမရှိပေမဲ့လို့ရှမ်းပြည်နယ်မြောက်ပိုင်းမှာတော့တိုက်ပွဲတွေပတိလက်နက်ကင်ပတိပခါတွေကြိုကြားကြိုကြားဖြစ်နေတာအလုံးအသိပဲလေအဲ့တော့ဘယ်အချိန်မှာတိုက်ပွဲထဖြစ်အောင်မလဲဘယ်ဒေသတွေကိုတော့ဖြစ်ဒီကောက်ပွဲဆိုင်ရာကန့်တန့်မှုတွေလုပ်မလဲဆိုတော့ကျွန်တော်ခံမှန်းမရဘူးအဲ့တော့ခက်ခဲပြောပါဆိုလို့ရှိရင်တော့ပထမတစ်ချက်ကရွေးကောက်ပွဲကိုဘယ်နည်းလုပ်မလဲဘယ်ပုံစံလုပ်မလဲဘယ်ဒေတာတွေကိုခြံထွက်ပြီးတော့မှဘယ်ဒေတာတွေကိုတော့ရွေးကောက်ပွဲလုပ်မလဲဆိုတာကိုကျွန်တော်အားလုံးတစ်ချိန်နဲ့တစ်ပြိုင်နဲ့သိရှိခွင့်မရတာအခက်ခဲပြဿနာတစ်ခုပါခင်ဗျာဒါပေမဲ့တစ်ဖက်မှာကြတော့လေဟိုဘယ်နေရာဘယ်ဒေတာကိုဖြင့်ခြံထားလိုက်မယ်ဆိုတဲ့ဟို message မျိုးတင်စကားမျိုးကိုရနေပြီးတော့မှ COE လုပ်ငန်းကိုတစ်ဖက်သက်လှုပ်ဆောင်နေနိုင်တဲ့အပိုင်းတွေလည်းရှိနေတာပေါ့နော်ကျွန်တော်တိုင်းသားပါတီတွေအဖို့ထူးခြားတဲ့ခက်ခဲတစ်ခုကတော့စောစောကဒေါ်ထွန်းမီပြောသလိုပဲရခိုင်ပြည်နယ်မှာကျတော့အင်တာနက်တွေ online တွေဖြတ်တောက်ထားတယ်ပေါ့နော်ချမ်းပြည်မှာကျတော့အဲ့လိုထူးပြီးဖြတ်တောက်ထားတာမရှိဘူးဆိုပေမဲ့လို့အင်တာနက်ခက်ခဲကတော့ရှိမြင်ရှိနေတာပါပဲ။ line မကောင်းတာမျိုးနောက်အခက်အခဲရှိလို့ဒီ online ကိုမသုံးနိုင်တာမျိုးอ่ะရှိတယ်။အဲ့ခါကျရင်ရွေးကောက်ပွဲကိုတကယ်တမ်းလောက်ကြတော့မယ်ဆိုတဲ့ခါကျတော့ CU ကိုဘယ်ပုံစံနဲ့တွားရမှာလဲ။သူတဲ့ကန့်တတ်ချက်တွေအများကြီးပေါ်ထွက်လာပါတယ်။ပေါ်ထွက်လာလို့ရှိပါတယ်။ဒါရီယာလက်တော်ကြုံတွေ့နေရတဲ့အခက်အခဲတွေပေါ့နော်။နောက် message နဲ့ပတ်သက်ပြီးတော့မှ online ကနေပဲကြီးညာမလား။ကြီးညာတဲ့ခါကျရင်ကျွန်တော်ဘယ်လိုတွားပြီးတော့မှအော် complaint တက်လို့ရမလို့ဘယ်လိုပြန်ပြင်လို့ရမှာလဲဆိုတာတွေကမိကောဖြစ်လာနိုင်ပါတယ်အဲ့ဒါကြောင့်မို့လို့အခက်အခဲတွေကတော့အများကြီးရှိနေတဲ့အတွက်ကြောင့်မို့လို့အစင်တစ်ဖြစ်တဲ့နေသားတော့မရောက်သေးဘူးလို့ပဲပြောလို့ရပါတယ
်ဟုတ်ကဲ့ဆိုတော့ဆရာဦးဆိုင်လေးအခုဆွေးနွေးရအချက်ပေါ်မှာပဲနည်းနည်းချက်ပြီးတော့ဆွေးနွေးစီချင်တာတခုကတော့အခုတခြားနိုင်ငံရေးပါတီတွေကြားမှာလည်းစိုးရိမ်နေတယ်စိုးရိမ်မှုပေါ့နော်ဒီကံယောဂဖြစ်နေတဲ့ကာလမှာစီးရင်းလုံလန်းနေချေချေမြတ်မလုံးနိုင်တဲ့အပိုင်းတွေကြောင့်ရွေးကောက်ပွဲမှာရှင်ပြိုင်မှုတွေမျက်မျက်တရဖြစ်ပါမလားဆိုပြီးတော့စိုးရိမ်နေတယ်ကျွန်တော်ကြားနေပါတယ်ဆိုတော့တကယ်အဲ့လိုပေါ့လေမျက်မျက်တရမဖြစ်နိုင်တဲ့အခြေအနေမျိုးတွေဘာများရှိနေလို့လဲဆရာဦးဆိုင်လေ
မျက်မျက်တရဖြစ်မနေနိုင်ဘူးဆိုတာကတော့ပထမဆုံးတစ်ချက်အရင်ရွေးကောက်ပွဲတွေမှာတုန်းကကျွန်တော်တို့လူစုလူဝေးနဲ့ဟောပြောခွင့်ရတယ်အေးအေးလှုပ်သွားလို့ရတယ်အဲ့ဒါဈေးအန်တန်သက်သာပါပါခင်ဗျာအခုအခြေအနေကြတော့အဲ့ဒီပုံစံမျိုးလုံးလုံးမရတော့ဘူးCOVID-19 ကဘယ်အချိန်မှပြီးပြီးတော့မှဘယ်အချိန်မှကျွန်တော်လော့ဒ်ဒေါင်းတွေဖြုတ်မလဲဆိုတာပြောလို့မရတဲ့အနေအထားမှာကျွန်တော် online တုံးပြီးတော့မှစီယုံရေးဆင်းသိမ့်ဆင်းရမယ်။နောက်တစ်ခါဒီသူတွေကို message ပေးတဲ့အခါမှာကိုယ့်ပါတီရဲ့ဟိုဝါဒဘယ်ဖြစ်ဖြစ်ကိုယ့်ပါတီရဲ့နိုင်ငံရေးယက်တီချက်ကိုသွားပြီးတော့မှဒါစီယုံလှုပ်ဆော်ဟောပြောဖို့ဆိုတာလူအုပ်အုံနဲ့ကျင်းနဲ့ဆင်းပြီးတော့လုပ်လို့မရတော့ဘူး။အဲ့ခါကျရင်တမျိုးနေနဲ့တမျိုးနေကလည်းပုံစံမတူနိုင်တဲ့အနေအထားမှာကျွန်တော်ဇာယောဇာတန်းတွေစတစ်ကာတွေပိုစတာတွေဘနိုင်းတွေတမ်ပလက်တွေဒါတွေဝင်မှပြီးတော့မှလိုက်လံဖြန့်ဝေဖို့ပဲရှိတယ်။နောက်အွန်လိုင်းကနေပြီးတော့မှဟောပြောတဲ့အခွေတွေကိုလိုက်ဖြန့်ဖို့ရှိတယ်။အဲ့ခါကျရင်မလိုလားအပ်တဲ့ပုံကျစရိတ်တွေပိုပြီးများလာနိုင်မှာခင်ဗျာ။နောက်တစ်ချက်ကတော့ဒီအွန်လိုင်းနဲ့ပတ်သက်ပြီးတော့မှဟို
အခြေခံကြကြပြင်ဆင်ထားပြီးသားပါတီကြီးတွေကတော့အဆင်သင့်ဖြစ်နေပြီမဲ့လို့နေဒေတာတွေကိုအခြေခံပြီးတော့မှစီယုံရေးဆင်းရမယ်ကျွန်တော်တို့ပါတီတွေကြတော့အဲ့ဒီစောစောကပြောတဲ့ကိစ္စတွေလုပ်ဖို့ဆိုတာငွေကြေးအဖြစ်နဲ့ပို့ပုံလာမယ်လုပ်ငန်းအဖြစ်နဲ့ပို့ပြီးတိုးချဲ့ဖို့လုပ်တဲ့အခါလုပ်ရမယ်လူရင်းအားလည်းအများကြီးလိုလာအဲ့ခါကျရင်မျှတမှုဆိုတာဘလုံးဝဖြစ်မလာနိုင်တော့ဘူးစီမံခန့်ခွဲမှုနဲ့ငွေကြေးကိုအများဆုံးသုံးနိုင်တဲ့ပါတီပြီးတော့မှ online နဲ့ပတ်သက်ပြီး IT နဲ့ပတ်သက်ပြီးတော့မှလုံပိုင်ခွင့်ပုံမများတဲ့ပါတီကြီးတွေကပဲရှေ့နှာတပြားတာသွားမယ်ညီထားလို့ကျွန်တော်သုံးသပ်ပါတယ်
โอเคကျေးဇူးပါဆိုတော့ဒေါက်တာမေအမြင်ရောခင်ဗျာအခုကျွန်တော်တို့ကာယောကာလမှာလူစုလူဝေးလို့လို့မရတဲ့အခြေအနေမျိုးမှာရွေးကောက်ပွဲရှင်ပြိုင်မှုတွေဟိုမြတ်မြတ်တာတာဖြစ်ပါမလားဆိုပြီးစိုးရိမ်နေပါတယ်ဆိုတော့တကယ်ပဲစိုးရိမ်စရာအကြောင်းရင်းတွေရှိနေသလားဒေါက်တာမေအမြင်ဆွေးနွေးပါဦးခင်ဗျာ
အခုလက်ရှိအခြေအနေမှာတော့ကျွန်တော်တို့တရားမျှတမှုလုံးဝမရှိပါဘူးအခိုင်အမာနဲ့ဒီနေ့တော့ဟောက်ကနေပြီးအင်တာနက်ဖြတ်တောက်ထားတဲ့အတွက်ကြောင့်မလို့ဒီကိုဗစ်ကြောင့်ဖြစ်စေနောက်တစ်ခုကအွန်လိုင်းကနေပြီးတော့ကျွန်တော်တို့ဒီသတင်းစကားပေးမယ်ပြည်သူတွေကိုမဲဆွေဆေးရုံမယ်ဆိုတဲ့အခြေအနေကကျွန်တော်တို့ဒီမဲဆန်ကနေတဝက်ဟောက်ကနေပြီးတော့ကျွန်တော်တို့ဟိုပြည်သူတွေနဲ့ထိတွေ့လို့မရအောင်ဆိုအမှန်တကယ်ကြောင့်လို့ရှိရင်ကျွန်တော်တို့ပါတီတွေနောက်တစ်ခုကကိုယ်စားလှယ်တွေကနေပြီးတော့ပြည်သူနဲ့ထိတွေ့မှတာနေနေပြီးတော့ဒုတူတို့သွားနိုင်မှတာနေကျွန်တော်တို့ရဲ့ကိုယ်စားလှယ်တွေကိုနေပြီးတော့ပြည်သူတွေကမြင်မှုမှာသိမှာကာလနာမှာသိမှာဒါကြောင့်မလို့ဒီလိုမျိုးအခြေအနေမှာရခိုင်ပြည်နယ်ရဲ့အခြေအနေနဲ့သုံးသပ်မယ်ဆိုလို့ရှိရင် free and fair ဖြစ်ဖို့ဆိုတော့ဘလို့မှမဖြစ်နိုင်ဘူး။ဘာလို့တိုင်းရင်းသားဒေသတွေမှာလည်းအရှိရနေပြီးတော့ဒီအဆန္ဒတွေကအခုဟိုအတွေ့အကြုံတွေတွေမျိုးဥစားနဲ့ပြောသွားသလိုပဲအဲဒီပြည်မပါတီကြီးတွေနဲ့တိုင်းရင်းသားတွေနဲ့ဆောင်လို့ရှိရင်ကျွန်တော်တို့ပါနေပြီးတော့ငွေချေးကလည်းအခက်ခဲများစွာရှိနေတယ်။ဒါကြောင့်မလို့ကျွန်တော်တို့စီမံကစိန်ခေါ်မှုတွေများစွာရှိတယ်။အဲလွတ်လပ်ပြီးတရားမျှတဖို့ဆိုတော့နေပြီးတော့ဟိုကျမတို့ဘလို့မစဉ်းစားလို့မရဘူးအခုခြေနေမှာတော့မရွေးပေါက်ပွဲတော့မှမလုပ်ရသေးဘူးကျမတို့ဟိုနေပြီးတော့ပြည်နယ်မှာလွတ်လပ်မှုလည်းမရှိသလိုတရားမျှတမှုလည်းမရှိတဲ့အခြေအနေမှာရှိနေတယ်ရှင်
โอเคကျေးဇူးပါဆက်စောဒီဆရာဦးစန်းလေးဆွေးနွေးသွားတဲ့အထက်ရအချက်ကိုလည်းကျွန်တော်ဆက်ပြီးဆွေးနွေးစေချင်တာရှိပါတယ်ဒါကတော့ဒီကျွန်တော်တို့ဒီလက်ရှိအာဏာရ NLD ပါတီကသင်အားလည်းကြီးရပေါ့နော်ကြီးတော့တချို့ကိစ္စတွေမှာသူကပို့ပြီးတော့လုံနိုင်ခဲ့တဲ့ရှိတယ်ဆိုတော့အပိုင်းနဲ့ဆက်ဆက်ပါတယ်ဒါပေမဲ့ဒီနေရာမှာတခုရှိတာပေါ့လေလက်ရှိအာဏာရ NLD ပါတီနေနဲ့အင်အားကြီးတွေထောက်ခံမှုလည်းအကောင်းတော့ဟိုနိုင်ငံရေးလှုပ်ရှားမှုတွေကလည်းဟိုသူကပို့ပြီးချေချေမြတ်လုံနိုင်တယ်ဆိုတော့ရှင်းပါတယ်ဆိုတော့ဟိုဒီလိုအင်အားလည်းကြီးတယ်အာဏာလည်းရထားတဲ့ပါတီတခုအနေနဲ့ဟိုနိုင်ငံရေးရပို့ပြီးတော့လှုပ်ရှားနိုင်တယ်ဆိုတာမျိုးကဖြစ်ရောဖြစ်စဉ်သဘာဝကျတဲ့ကိစ္စမျိုးလို့မပြောနိုင်ဘူးလားဆရာဦးဆိုင်လေ
ဒါတော့နိုင်ငံရေးပေးထားချက်အရသူ့မှာတရားမျှတတဲ့အနေအထားတစ်ခုလို့ပြောလို့ရတယ်လှုပ်ရုံလှုပ်စဉ်တစ်ခုဖြစ်ရောဖြစ်စဉ်တစ်ခုလို့သတ်မှတ်လို့ရပါတယ်ဒါပေမဲ့တစ်ခု online နဲ့ပတ်သက်ပြီးတော့မှအသုံးစရိတ်ကိုဘယ်လိုကန့်သတ်မလဲဘယ်လိုနေရာမျိုးကိုသုံးလို့ရှိရင်တော့ online ဈေးရိတ်လို့သတ်မှတ်နိုင်ပြီးတော့မှဘယ်လိုကိစ္စကြတော့ online ဈေးရိတ်လို့မသတ်မှတ်နိုင်ရမှာလဲဆိုတဲ့ကိစ္စဒါ UEC ရဲ့နေမှာတိတိကျကျပြအခန်းတရဒီနေ့ထိထွက်ပေါ်မလာပါဘူးအဲ့ခါကျတော့ online ကိုစိတ်ကြိုက်သုံးနိုင်တဲ့ပါတီအနေနဲ့ကဒါတရားမျှတဆိုတာရှင်းပြန်ခြင်းဟုတ်ရလားဆိုတဲ့မေးခွန်းတစ်ခုထပ်ပေါ်လာအောင်ပါမယ်ခင်ဗျာ
โอเค
ဒါကြောင့်မို့လို့ဒီ IT နည်းပညာသုံးတဲ့ကိစ္စနဲ့ပတ်သက်ပြီးတော့မှရှင်းလင်းပြီးတော့မှအားလုံးလက်ခံနိုင်တဲ့နေသားတစ်ခုကိုဖန်တီးမပေးသေးရကတော့တရားမျှတမှုရှိတဲ့ရှင်းပြန်မှုကိုပြောလို့မရပါဘူးခင်ဗျာ
โอเคကျေးဇူးပါဆီယမ်မတော်ထူးမေတဘောလာလည်းသိချင်ပါတယ်ခင်ဗျာဒီထောက်ခံမှုအားကောင်းတဲ့ပါတီနဲ့အားနည်းပါတီကြတဲ့နိုင်ငံရေးလှုပ်ရှားမှုတွေကွာချက်ရှိနေတာမျိုးကဒါသဘောကျတဲ့ကိစ္စလို့မဆိုနိုင်ဘူးလားခင်ဗျာ
အဒီပုံမှာတော့နေပြီးတော့ကျွန်မအနေနဲ့ကတော့တဘောဝကျတဲ့ဆိုတာထက်ဘယ်လိုနေလဲဆိုလို့ရှိရင်ဒါပကတိအနေထားပေါ့နော်ဒီပကတိအနေထားကိုနေပြီးတော့ကျွန်မတို့ကဘာမှညှင်းချက်မထုတ်လို့ပဲမယ်အဲဒီပုံမှာနေပြီးတော့ကျွန်မတို့ဟိုတုံ့တက်ရမယ့်အရာတွေရှိတယ်ဥပမာအဖြစ် COVID-19 ကာလမှာဒီပါတီတစ်စိတ်အတူမဟုတ်နေပြီးတော့ဒီပါတီအရှောင်းကိုအသုံးပြုပြီးတော့ mask လုပ်တဲ့ကိစ္စပြည်သူတွေကိုဝေတဲ့ကိစ္စအဲ့တော့ကိုယ်စလေတွေပါအပါဝင်တခြားကိစ္စတွေအများကြီးရှိတယ်။ဟိုဒါတွေကနေပြီးတော့အခြေအနေနဲ့အချိန်ခါပေါ်မှာဖန်တီးသွားတဲ့ပုံစံတွေဖြစ်တာနေပြီးတော့ရွေးကောက်ပွဲလေးလာတဲ့ခါမှာကြာလို့ရှိရင်ဒါတစ်ခါကကြည့်လို့ရှိရင်အဲ့ဒီအခြေအနေဒီအနေထားတည်နေပြီးတော့ဟိုကျွန်တော်တို့မဲဆွေစည်းရုံးတာလုံးလုံးပြောင်းလို့ရတယ်။ပါတီကိုပို့ပြီးတော့တည်အောင်ပြည်သူနဲ့ထိတွေ့နေအောင်လုပ်တဲ့အခြေအနေများလည်းအများကြီးကြုံရတယ်။နောက်ချက်ကနေပြီးတော့ဒီကျွန်တော်တို့ဒီနိုင်ငံကြီးကဲတွေကိုနိုင်ကိုကပြည်သူနဲ့ဆက်သွယ်ရမှာမို့လို့ကျွန်တော်တို့ဒီနိုင်ငံပိုင်းမီဒီယာတွေကိုအသုံးပြုလို့ရတာမျိုးဒါသူတို့အတွက်နေပြီးတော့ဟိုအသာချက်တွေအများကြီးရှိပါတယ်အဲဒီပုံမှာနေပြီးတော့ UEC အနေနဲ့ကျွန်တော်တို့ကိုဒီအခြေအနေတရက်ကိုဖန်တီးဖို့လို့လိုပါမယ်
ဟုတ်ကဲ့ကျေးဇူးပါဆိုတော့အခုစောစောကြောင်းဆိုင်လေးကိုဒေါက်တာမေရထောက်ပြသွားတဲ့ဒီရွေးကောက်ပွဲကော်မရှင် UEC ရဲ့ခန့်ကဏ္ဍကိုလည်းကျွန်တော်နောက်ပိုင်းမှာဆွေးနွေးချင်ပါတယ်ဒါပေမဲ့လောလောဆယ်အခုဆွေးနွေးလက်ဆက်ကိစ္စနဲ့တစ်ဆက်တစ်ဆက်တည်းပေါ့လေကျွန်တော်ဆွေးနွေးစီချင်တာတစ်ခုကတော့ဒီကျွန်တော်တို့ဒီမမျှတတဲ့ကိစ္စအပိုင်းနေနဲ့ပြောကြမယ်ဆိုဒီအင်အားကြီးရဲ့ပါတီနဲ့အင်အားငယ်ရဲ့ပါတီအပိုင်းမှာတော့မငြင်းများမှုတွေကွာချက်တွေကတော့ရှိကြလိမ့်မယ်တစ်ချိန်တည်းမှာပဲပေါ့လေဥပမာဆောင်းဆိုင်လေးလိတ်တို့ဆိုလို့ရှိရင်လေရှန်တန်ရနာလည်းဖြစ်တယ်ကိုယ့်နဲ့မြင်မှာလည်းကိုစီယုံရတယ်ဆိုတော့တချို့ဒီလိုအပိုင်းနေမှာကြတော့ကိုလူကိုစီယုံရတယ်လို့ဖြစ်တော့တိုင်းရင်းသားပါတီအနေနဲ့ကြတော့ဒါကိုယ့်ရဲ့အားသာချက်လို့မစုံနိုင်ဘူးလားဆောင်းဆိုင်လေ
းအပေါ်ရာအဖြစ်ကြည့်ရင်တော့ကျွန်တော်ကိုဒေတာကလူကိုပုံပြန်ပြီးစီယုံရတာဟာအတားကျလို့ယူဆလို့ရနိုင်ပြီမလို့အခြားတစ်ဖက်ကပြန်လှည့်ကြည့်လို့ရှိရင်ဒါအားနည်းချက်လို့လည်းပြောလို့ရနိုင်ကြပါတယ်ခင်ဗျာ။ဥပမာရွေးကောက်ပွဲဆိုင်ရာနီးနာတွေပေါ့နော်။လုံထုံးလုံနီးတွေနောက်လိုက်နာရမယ့်ကြီးကန်းတွေဒီချက်လက်တွေကိုဘယ်ဘာသာစကားနဲ့ထုတ်ပြန်ထားတာလဲဒါသုံးသပ်ဖို့လိုအပ်တယ်။အကုန်လုံးကမြန်မာဘာသာစကားနဲ့သုံးထုတ်ပြန်ထားတာဖြစ်တယ်။အဲ့ဒီပုံမှာနားလည်မှုရှိအောင်တစ်ဆင့်ပြန်ပြီးတော့မှဘာသာပြန်နေရတဲ့အလုပ်တစ်ခုကြောင့်မယ်အဲ့ဒီအလုပ်တစ်ခုကြောင့်နဲ့ပဲကျွန်တော်ကအချိန်အများကြီးကုန်ရတာတွေရှိပါတယ်။နောက်တစ်ခါမှအဲ့ဒီဘာသာစကားအခက်အခဲကြောင့်မို့လို့လည်းပဲကျွန်တော်တို့မလိုလားအပ်တဲ့ကြီးကန်းတမင်ပေါက်ဖြစ်တာမဟုတ်ပြီမလို့ကျိုးပေါက်သွားတဲ့နေသားမျိုးတွေလည်းရှိနိုင်ပါလေ။အဲ့ဒါဟာကျွန်တော်တို့အတွက်ဟိုကြာ
တပန်းရှောက်တာပေါ့နော်
ဆရာ။ဖြစ်စီတဲ့အချက်နဲ့တစ်ခုပါခင်ဗျာ
။ဟုတ်ကဲ့ကျေးဇူးပါ။နောက်တစ်ပိုင်းအနေနဲ့ကတော့ဆောစောဆရာဦးဆန်းလေးကိုဒေါက်တာမေရောထောက်ပြတဲ့ဒီရွေးကောက်ပွဲကော်မရှင် UEC ရဲ့ခန့်ကဏ္ဍနဲ့ပတ်သက်လို့ဆွေးနွေးရင်ပါတယ်ဒီရွေးကောက်ပွဲလွတ်လပ်မြတ်တောက်ဖို့ဆိုတဲ့အပိုင်းမှာဒီရွေးကောက်ပွဲလုပ်ငန်းစဉ်ကိုထိန်းချုပ်ရတဲ့ကော်မရှင်ရဲ့ခန့်ကဏ္ဍအရေးကြီးပါတယ်အခုကတော့ဒီကော်မရှင်ပေါ်မှာမင်းတို့ထုတ်တဲ့အတန်းတွေတော်တော်ကြားရပါတယ်ဟိုအခုပဲဒီနိုင်ငံရေးပါတီကျင့်ဝတ်စည်းမျဉ်းနဲ့ပြင်ဆင်ချက်ကိုဟိုလက်မှတ်မထိုးဘဲကန့်ကွက်တဲ့ပါတီကန့်ကွက်တာတွေလည်းရှိနေပါတယ်ဆိုတော့ဆရာဦးဆန်းလေးဒီကော်မရှင်ရဲ့ဆောင်ရွက်ချက်တွေမှာအဓိကအားနည်းချက်အနေနဲ့ပြောမယ်ဆိုရင်ဘာတွေများရှိနေလို့လဲဆရာ
ပထမဆုံးတစ်ချက်ပြောချင်တာတော့ငွေကြေးသုံးစွဲမှုဆိုင်ရာသတ်မှတ်ချက်ပေါ့နော်ကျွန်တော်လွှတ်တော်ကိုယ်စားလှယ်လောင်းတူအနေနဲ့သူ့ရဲ့ရွေးကောက်ပွဲစည်းရိတ်ကိုတာမန်ဖြင့်တင်းတရာဆိုပြီးသတ်မှတ်ထားပါတယ်ဒီတင်းတရာတဲ့ကြော်လွန်လို့မရဘူးပေါ့နော်ဒါပေမဲ့ဒီဥစ္စာအရင်ဒီကြီးတုန်းကဆုံးဖြတ်ထားတဲ့အချက်တွေဖြစ်တယ်လက်တွေ့ဘဝမှာအဲ့ဒီတင်းတရာလုံလောက်ရဲ့လားညှက်တမှုရှိရဲ့လားဆိုတော့ပြန်သုံးသပ်ဖို့လိုအပ်တယ်လို့ပြန်ပြင်ဖို့လည်းလိုအပ်ပါတယ်ဥပမာပြည်နယ်လွှတ်တော်ကိုယ်စားလှယ်တယောက်အနေနဲ့ကသူကမြို့တစ်ချမ်းကိုပဲစီယုံရမယ်နေထားပြည်သူလွှတ်တော်ကြတော့တမျိုးလုံးကိုစီယုံရမယ်ထားပါပြည်သူလွှတ်တော်နဲ့ဒီပြည်နယ်လွှတ်တော်ကလောက်ကောင်းလောက်သွားလိမ့်မယ်ဟိုတိုက်ဒီရာကြီးလည်းထုံနီးလကောင်းပေါ့နော်ဒါမှမဟုတ်အမျိုးသားလွှတ်တော်ဆိုတဲ့ပုဂ္ဂိုလ်တွေအတွက်ကြတော့ဒီငွေကြီးကစံတော်ဝင်ကိုစကားပြောလာပါပြီရှမ်းပြည်နယ်မှာဆိုလို့ရှိရင်ဥပမာလွယ်လင်းခရိုင်ဆိုလို့ရှိရင်၅မြို့နယ်နဲ့၇မြို့နယ်ပေါ့နော်အဲ့လိုအနေထားကိုစီယုံနိုင်မှာသူကအမျိုးသားလွှတ်တော်ကိုယ်စားလှယ်တယောက်တည်းလုံလောက်တယ်မှာနောက်တစ်ခါတိုင်းသားရေးရဝန်ကြီးအဖြစ်ဝင်ပြိုင်မဲ့ပုဂ္ဂိုလ်ဆိုလို့ရှိရင်ပြည်နယ်တစ်ခုလုံးကိုလွှမ်းခြုံပြီးတော့မှဒုတိယမဟုတ်ဒါတိုင်းတစ်ခုလုံးကိုလွှမ်းခြုံပြီးတော့မှစီယုံရေးဆင်းရမှာပါအဲ့ဒါမှသူ့ရဲ့အတုံးစိတ်ကလည်းပဲတိုင်းတရာပဲသတ်မှတ်ထားတယ်ဆိုပြီးအချက်ပါဘလို့မှဟိုညှပြဆရာအကြောင်းမရှိဘူးလုံလောက်ဆရာအကြောင်းမရှိဘူးအဲ့ဒီအချက်ကိုလည်းပဲ UEC အနေနဲ့ပြုပြင်ဖို့အတွက်လိုအပ်နေပါတယ်ခင်ဗျာ
โอเคကျေးဇူးပါဆိုတော့ဒေါက်တာမေအမြင်ရောခင်ဗျာဒီရွေးကောက်ပွဲကော်မရှင်ရဲ့စောင့်ရဲ့ချက်တွေကတမာတမတ်ကြရလားတခြားလိုအပ်ချက်တွေဘာတွေများရှိရလို့မြင်လဲခင်ဗျာ
လိုအပ်ချက်ကတော့ကျွန်တော်2015ရွေးကောက်ပွဲပြိုင်ခဲ့တော့ကစစောကနေပြီးတော့ကျွန်တော်တို့ SNSD ကအထွေထွေကျင်းမှုဆိုင်လိုက်တင်ပြသွားတယ်လို့ပဲပြည်နယ်ကိုယ်စားလှယ်ဒီတချမ်းပဲအလုပ်လုပ်ရပါတယ်အပြည်သူတည်နေတစ်မျိုးနေလုံးလုံးလုပ်ရတယ်အမျိုးသားတည်ကျွန်မဆိုလို့ရှိရင် Ramian နဲ့အန်ကိုပူးချေသွားချင်သွားရတယ်ဆိုတော့ Ramian နဲ့အန်ဆိုတာကြားထဲမှာကြောက်ကြူတစ်မျိုးနေဒီဘောက်ကိုကျွန်မဖြတ်ရတယ်ဆိုတော့ပုံကျစရဲ့ရောအချိန်ရောမမြတ်တော့ဘူးချင်းဆိုရွေးကောက်ပွဲကိုနေပြီးတော့တစ်ချိန်တည်းလုပ်ပယ်ဆိုတော့ကျွန်တော်တို့ကပုံကျစရဲ့အဲဒီ UC ဘက်ကပုံကျစရဲ့ပုံမှာနေပြီးတော့မေးဖို့မထုတ်လို့ပဲမယ်ဒီအမျိုးသားဖတ်တော်ကိုစတဲ့ရွေးပြန်ရမယ်ဝင်ပြန်ရမယ့်အခြေအနေအခုနောက်နေပြီးတော့ကျွန်တော်တို့ဒီတိုင်းတိုင်းရဲ့ဝင်ကြည့်ဝင်ပြန်ရမယ့်အခြေအနေမှာဒီငွေတစ်ခုတည်းမဟုတ်ဘူးရှင်အချိန်နဲ့လုံလောက်မှုမရှိဘူးကျွန်တော်တို့ရခိုင်ပြည်နယ်မှာဆိုလို့ရှိရင်လမ်းမဆက်သွေးရခက်ခဲတယ်နေရာတိုင်းကိုကားမရောက်ဘူးဆိုင်ကယ်မရောက်ဘူးကျွန်တော်ဆိုလို့ရှိရင်ဟိုတနေ့တည်းမှာ3နဲ့5ရွာသွားဖို့ကိုနေပြီးတော့ဆိုင်ကယ်သူတို့ရှိရင်လမ်းလျှောက်ရတယ်ဆိုင်ကယ်မရောက်တဲ့နေရာရှိတယ်ဆက်နေစီရတယ်ဒီလိုမျိုးကျွန်တော်တို့တွေလမ်းမဆက်သွေးခက်ခဲတဲ့နေရာတွေအမြောက်များရှိတဲ့မြို့သားဖွတ်တော်ကိုယ်စားလှယ်နေရာမှာအဲ့ဒီရွေးကောက်ပွဲအချိန်ကိုလည်းပဲအတူတူဝေကျေးကိုလည်းအတူတူ Dan pian ni lo ukur ni ni, gua pian ni lo review siapa review lo awak macam ni barang. Dari gua datang sengaja ni, gua datang nasi di pian sini dapat dua yang.
Okay, oh nanti cek ni ni, jenar sunyi si jenar lo di, yuka buat ni yuka buat lo kalah ni bono. Di ni mana ni mah biasa pian ni tengah ye, nak pilih ni ni kisah ni ya, ye ni pilih ni kisah tu. Jadi ni nak kena cari barang. Sebab gua yuka buat mah. ဟိုပြောင်းလဲနေဖြစ်လာခဲ့မယ်ဆိုရင်ရောဒီကိစ္စမှာတရားမှုတွေရှိလာနိုင်သလားဆိုတော့ဟိုကျွန်တော်ဆွေးနွေးစီမှာလေဟိုတကယ်တော့ဒီ NLD
ဒီကဘွဲကိုခြေခံပြီးတော့မှမြို့သားပြန်လဲတင်းတဲ့ကြီးလူကြီးမဟုတ်တာဒီပြင်းငင်းကြိုင်းပေါ့နော်အဲ့ဒါကိုတိဆောက်မယ်ဆိုတဲ့ကိစ္စကအချိန်ဆက်မိမိလုံးဆောင်မယ်ဆိုလုံးလို့ရတယ်အပိုင်းကြီးရှိပါတယ်ဥမာပြီးကြတဲ့2004ဒီကောက်ပွဲမှာရခိုင်ပြည်နယ်မှာဆိုလို့ရှိရင် ANP ပါတီကအပြတ်အနိုင်ရရှိတယ်အန်ပီပါတီတွေကပုံကိုယ်တူတယောက်ကိုဒီနယ်ဝန်ကြီးချုပ်ပေးလိုက်မယ်ဆိုလို့ရှိရင်ပေးလို့ရတဲ့အနေထားပဲပုံမှန်နှစ်ချောက်တက်ကာယီခါခွေကန်းကိုအကုန်လုံးကြည့်လိုက်ပါဒါကြီးကြီးအဲ့မှာအနိုင်ရတဲ့အခြားပါတီကိုဝန်ကြီးချုပ်အဖြစ်ခန့်အပ်ခွင့်မရှိဘူးဆိုတဲ့ကန့်တတ်ချက်မျိုးမရှိပါဘူးအကြည့်ဒါအနိုင်ရပါတီကနေပြီးတော့မှတပီလို့ဝန်ကြီးချုပ်အနိုင်ရတဲ့ အခုရခိုင်ပြည်နယ်မှာကြုံတွေ့နေရတဲ့ပြဿနာတော့ဖြစ်ကောင်းမှဖြစ်ပါလိမ့်မယ်။အဲ့ဒါကျွန်တော်အမျိုးသားရေးချမ်းစီရေးကိုရွေးကောက်ပွဲနဲ့ဆက်ဆက်ပြီးမှလုပ်မယ်ဆိုပြီးလုပ်လို့ရတဲ့အနေအထားပေါ့နော်။နောက်တစ်ခုအခု2020ဆိုလို့ရှိရင်ကြတော့လေအကယ်၍များပါတီကြီးတစ်ခုခုကပဲအပြတ်တနိုင်သွားတာမျိုးမဟုတ်ဘူးဆိုလို့ရှိရင်ကျွန်တော်ဘယ်တိုင်းသားပါတီတွေကိုတော့ဖြင့်ဘယ်လိုအနေအထားမျိုးနဲ့အပေးယူနိုင်ငံရေးရဘာကိန်းလုပ်ဖြစ်မယ်ဆိုတဲ့ဥစ္စာကြိုတင်ပြီးတော့မှညီနိုင်စီစဉ်ဆောင်ရွက်ဖို့လိုအပ်ပါတယ်။ကိုပါတီတစ်ခုတည်းကပဲအကုန်လုံးကိုလွှမ်းခြုံပြီးတော့မှသာဝရအမြင်အနိုင်ယူနိုင်မယ်ဆိုတဲ့စဉ်းစားချက်မျိုးဟာဒါပြည်ထောင်စုကိုသွားမဲ့အခင်းချင်းမှာကောင်းမွန်တဲ့ရလက်ကိုထွက်ပေါ်စေနိုင်မှာမဟုတ်ဘူးလို့ပဲကျွန်တော်မြင်ပါတယ်ခင်ဗျာ။
โอเคเสี่ยวซันลี่ซื้อเนี่ยเจซูอ่ะสรุปดอทุ่มเมียก็เนี่ยดิอะกูย้วยกอกป่วยอ่ะนี่บ่ดิเปลี่ยนแล้วติ่ญแยยปิรินญญญยี้ดิโกชิชุ่นได้มั้ยดิอขวนล้านดิอลาล่ะดิบาเนี่ยเหมือนมีดิแหละครับเน
ี่ยดิจม่าเนเน่တော့ดิผิดปอลาได้อซูยะเยตบอทาရှင်ผิดปอลาได้อซูยะเยตบอทาดิเอนี่ภิรดิอนัยยะปาร์ตี้ตีเนเน่ดิอ่ะอนัยยะภิรตัดมาเนี่ยปาร์ตี้ก็ดิตะเนยายาบ่อุบาภิจม่ารู้สรุปရှင်ปีเกเร่2015မှာအနိုင်ရခဲ့တဲ့အဲကျွန်တော်တို့ပါတီတွေဆိုလို့ရှိရင်မြို့သားလွတ်တော်မှာဒုတိယဥက္ကဋ္ဌကိုပေးခဲ့တာမျိုးဒီတစ်ခုတည်းကိုပဲသူတို့မြို့သားရင်ကြားစိတ်လေးလို့မြင်နေကြတဲ့အခြေအနေကအဲကျွန်တော်ဒီထက်တိုးပြီးတော့မြင်ဖို့လိုပါပဲဖြစ်အဲကျွန်တော်တို့ရခိုင်ပြည်နယ်မှာဆိုလို့ရှိရင်2015ကလုံးဝပြတ်တဲ့အနိုင်ရလို့ရှိရင်တကယ်လို့ဒါတကယ်ရွေးကောက်ပွဲမှာဖော်ပြထားတဲ့နိုင်ငံပါတီရဲ့နေပြီးတော့ရည်မှန်းချက်အတိုင်းမြို့သားရင်ကြားစိတ်လေးဆိုလို့ရှိရင်2015ကတည်းကအဲ့တာတစ်ခုထိမျိုးသားရေကြာစစ်ရေးလုပ်ငန်းတွေကိုဆောင်ရွက်လို့ရခဲ့ရမှာဖြစ်ပါတယ်။တစ်ဖက်မှာနေပြီးတော့ဝေဖန်တန်နေရှိတဲ့အရာကပါလဲဆိုလို့ရှိရင်တိုင်းရင်းသားနဲ့တော့နိုင်ငံပါတီကမျိုးသားရေကြာစစ်ရေးမလုပ်ဘူး။ဒါပေမဲ့နေပြီးတော့ဒီတက်မတော်နဲ့တော့လုပ်တယ်ဆိုတဲ့ဆွေးနွေးချက်တွေတချို့ထင်မြင်ချက်တွေရှိပါတယ်။ဒါပေမဲ့ကျွန်တော်တို့အနေနဲ့ကတော့ဒီကောင်နဲ့ကျွန်တော်တို့ဒီတက်မတော်နဲ့နိုင်ငံပါတီနဲ့ရောတိုင်းတာတစ်ခုထိရေကြာစစ်ရေးရှိခဲ့တယ်ဆိုတော့ကျွန်တော်တို့မတွေ့ရဘူး။ဘယ်နေရာမှာပုံပေါ်တယ်ဆိုလို့ရှိရင်ကျွန်တော်တို့ဖွဲ့စည်းပုံပြင်ဆင်ရေးမှာပုံပေါ်ရရှိပါစီမပြေစေမှာတက်ခတ်လဲလိုလားတဲ့ပြီးလို့ရှိရင်ဒီကျမတို့ဟိုတက်ခတ်ပါတီလို့ပြောလို့ရတယ်ချက်ခံဖွံ့ဖြိုးရေးပါတီကလည်းပဲ161ဆိုတော့ပုံမှန်ကိုဆွေးနွေးခဲ့တယ်ဒါပေမဲ့သူတို့ဘက်ကကြီးတန်တာဝန်ယူပြီးတော့ပြန်လည်ညှင်းခဲ့တယ်တကယ်တမ်းကြောက်လို့ရှိရင်လွတ်တော်ထဲမှာတင်းကြီးတညွတ်တဲ့ရွေးကောက်ပွဲမတိုင်ခင်မှာပြင်ဆင်နိုင်မဲ့ပုံမှန်ဒီအကုန်လုံးတရားရဟန်းလုံးနေပါပြင်ဆင်နိုင်မဲ့ပုံမှန်ဟာဒီ161ဖြစ်ခဲ့ပါတယ်ဒါပေမဲ့အနိုင်ရပါတီကတော့ဝင်နေပြီးတော့သူတို့တင်တာမဟုတ်ဘူးတခြားလူတွေတင်တာဆိုတဲ့ပုံစံမျိုးနဲ့ပယ်ချခဲ့တဲ့ပုံမှနေပြီးတော့2015ကနေခုလက်ရှိအချိန်ကနိုင်ရပါတီရဲ့မြို့သားရင်ကြားစစ်ကြီးဘူဝါရကိုတော့မှတကယ်ဟုတ်ရဲ့လားတကယ်ရင်ကြားစစ်မှာလားဆိုတဲ့နေပြီးတော့ဟိုကျမတို့မေးခွန်းထုတ်ရမယ်ဒီအခြေအနေကိုကျမတို့ပြန်လည်သုံးသပ်ရပါမယ်ရှင်တစ်ဖက်မှာနေပြီးတော့ကျမတို့လည်းဒီငင်းချင်းအေးရပြောမယ်ဆိုလို့ရှိရင်ကျမတို့အချိန်ချင်းနဲ့အဖန်ဖန်တိုက်တွန်းခဲ့တယ်ဒီကျမ ါတော့ဝန်ကြီးဌာနအများဆုံးကနေပြီးတော့ဒီအနိုင်ရပါတီကနေဖွဲ့စည်းထားတဲ့ဝန်ကြီးဌာနဖြစ်ပါတယ်ဝန်ကြီးဌာန၃ခုတာနေပြီးတော့ဒီတက်မတော်ကနံပါတ်ဇင်ပေးပြီးတော့မှအာဒါဟိုဆောင်ရွက်တဲ့ဝန်ကြီးဌာနလည်းရှိပါတယ်အဲဒါပေမဲ့တကယ်တမ်းနေပြီးတော့ငင်းချမ်းချင်းကိုအစိုးရကကြောင်းဝင်ပြီးတော့ကျွန်တော်တို့မပြောခဲ့ဘူးကျွန်တော်တို့ခိုင်ပြည်တယ်မှာဒီလောက်ထိပင်းပြင်းထန်ထန်တိုက်ပွဲဖြစ်တာတော့မှပြည်သူတွေဖက်ကအရမ်းမဲ့ပြည်သူတွေတေဆုံးသွားတာတော့ခလေးတငယ်တေဆုံးသွားတာတော့အမျိုးသမီးတွေတေဆုံးသွားတော့ဒါဟိုထွက်တော်မှာအစိုးတင်လာတော့မှပယ်ချခဲ့တဲ့အခြေအနေဖြစ်တဲ့အတွက်ကြောင့်မလို့ဒီကျွန်တော်တို့ငင်းချမ်းချင်းနဲ့ပတ်သက်လို့ရှိရင်လည်းလက်ရှိအနိုင်ရပါတယ်ရပြောဆိုမှုကြောင်းဝင်ဖြန့်ပြင်းမှုကအင်မတန်အားနည်းတယ်လို့ကျွန်တော်တို့သုံးသပ်နိုင်နေရှင
်ဟုတ်ကဲ့ကျေးဇူးပါဆိုတော့ညီကောင်ရောက်နေနဲ့ဆွေးနွေးစီရင်တာကတော့ဒီလွတ်လပ်မြတ်တာတဲ့ရွေးကောက်ပွဲဖြစ်ဖို့အခုလိုအားနည်းချက်တွေရှိနေတယ်ဆိုတဲ့အချိန်မျိုးမှာရွေးကောက်ပွဲအစီအစဉ်ကိုဒီအခုလက်ရှိစီဇန်တိုင်းတဲ့နိုဝင်ဘာမှာကျင်းပတင်လာဘလို့အချိန်မျိုးမှာကျင်းပတင်တယ်လို့ယူဆလဲဆရာဦးစိန်လဲ
ရွေးကောက်ပွဲကိုနိုဝင်ဘာလထဲမှာကျင်းပမယ်ဆိုလို့ရှိရင်တော့လေကျင်းပတင်ပါလေဘာဖြစ်လို့ဆိုရှိရှိကျွန်တော်ဆက်ပြီးတော့မှသွားပြီးတော့ရွှေ့လိုက်မယ်ဆိုလို့ရှိရင်ကျွန်တော်နိုင်ငံရေးခင်ချင်းကြောင့်ပေါ့နော်ဒီမိုကရေစီရတက်တန်းနှုတ်နယ်လေးတဲ့အချိန်မှာမလိုလားအပ်တဲ့တခြားပြဿနာတွေကြုံတွေ့လာရနိုင်တာပေါ့နော်အဲဆို2020နောက်ပိုင်းအကြိမ်ရွေးကောက်ပွဲမဖြစ်ခဲ့လို့ရှိရင်ဘာလို့မလဲဘာတွေလုပ်ထားသလဲဆိုတဲ့အချက်ကကျွန်တော်စီမှာတိကျခိုင်မာစွာပြဋ္ဌာန်းထားခြင်းရေးဆွဲထားခြင်းပြင်ဆင်ထားခြင်းမရှိပါဘူးအဲကြောင့်မလို့ရွေးကောက်ပွဲကို UCR ကံဖန်းထားတဲ့နိုဝင်ဘာလအတွင်းကျင်းပမယ်ဆိုတော့ကျင်းပမယ်ဆိုလို့ရှိရင်ဖြစ်တဲ့ပါလေလုပ်တဲ့ပါလေဒါပေမဲ့တစ်ခုရှိပါလေဒီကောက်ပွဲလုပ်တဲ့အချိန်မှာတရက်ဖက်အဖွဲ့အစည်းတွေဂျာနီစောင့်ကြည့်ရေးအဖွဲ့အစည်းတွေကိုလွတ်လွတ်လပ်လပ်ကြဲကြဲပြန့်ပြန့်နဲ့သူတို့ကိုရံပုံငွေရပောက်ရလိုင်းကအစအားလုံးကိုတပြေးညီဖွင့်ထားပေးဖို့လိုအပ်ပါတယ်အဲလိုမျိုးစောင့်ကြည့်တဲ့အဖွဲ့တွေလွတ်လွတ်လပ်လပ်မလှုပ်ရှားနိုင်ဘူးဆိုလို့ရှိရင်ကျွန်တော်အားလုံးမျှော်မှန်းတဲ့ဒါရွေးကောက်ပွဲမကျင်းပခင်လွတ်လပ်ပွင့်လင်းမှုရွေးကောက်ပွဲကျင်းပနေစေလွတ်လပ်ပွင့်လင်းမှုနဲ့ရွေးကောက်ပွဲပြီးနောက်လွတ်လပ်ပွင့်လင်းမှုဆိုတဲ့အချက်လက်အဲ့ဒီပေးတာနေနဲ့ကိုင်းညီနိုင်ကြအကြောင်းမရှိဘူးအဲ့ဒါကြောင့်မို့လို့ဒီဂျာနီစောင့်ကြည့်ရေးအရက်ဖက်ဖွဲ့စည်းများကိုကြဲကြဲပြန့်ပြန့်လွတ်လပ်ပွင့်ပေးဖို့နောက်ဆုံးအနေနဲ့တိုက်တွန်းလိုပါတယ်ခင်ဗျာ
ဟုတ်ကဲ့ဆရာဦးဆိုင်လိုက်ဆွေးနွေးတာကျေးဇူးပါဆိုတော့ဒေါက်ထွန်းမေအမြင်လဲဆွေးနွေးပါခင်ဗျာနိုဝင်ဘာမှာရွေးကောက်ပွဲတွေကျင်းပတင်မတင်ကျင်းပမယ်ဆိုရင်လည်းဘလို့အခြေအနေမျိုးတွေဖန်တီးထားဖို့လိုမလဲဒေါက်ထွန်းမေအမြင်သိချင်ပါတယ်ခင်ဗျာ
ရွေးကောက်ပွဲကအကျင့်ကိုကျင်းပရမှာဖြစ်ပါတယ်။အဲဘာဖြစ်လို့လဲဆိုလို့ရှိရင်အဲကျွန်တော်တို့မြန်မာနိုင်ငံမှာနေပြီးတော့ရွေးကောက်ပွဲဟာလိုအပ်တယ်။ဒီမိုကရေစီသွားမယ်ဆိုလို့ရှိရင်ပြည်သူများရဲ့ကိုယ်စားပြုမှုကမဖြစ်မနေလိုအပ်တယ်။အခုကျွန်တော်တို့ခံပြင်းနေဘလောက်ထိအခြေအနေခက်ခဲနေပါစေ။အဲကျွန်တော်တို့ရွေးကောက်ပွဲကိုကျင်းပတင်တယ်လို့ယူဆတယ
်။ဟုတ်ကဲ့ပါခင်ဗျာ။အချိန်ပြည့်ပြည့်ဆွေးနွေးကြတဲ့ရခိုင်ဒီမိုကရေစီဖွဲ့ချုပ်အမျိုးသားလွတ်တော်ကိုယ်စားလှယ်ဒေါက်တာမေရှန်တန်းသမားဒီမိုကရေစီဖွဲ့ချုပ်တွေ့တွေ့မှုဦးဆိုင်လေးတို့နဲ့နားဆင်ကြည့်ရှုတဲ့ပြည်သက်တွေအားလုံးကိုလည်းကျေးဇူးတင်ပါတယ်။စင်နေဆွေးနွေးခန်းအစီအစဉ်လည်းဒီမှာပဲဆုံးသတ်ပါစေ။ဒီအစီအစဉ်ကတော့ VOA မြန်မာပိုင်းရဲ့စနေနေ့ည9:00 ကနေ10:00အထိနဲ့တနင်္ဂနွေနေ့မနေ့6:00ကနေ9:00 VOA အစီအစဉ်တွေမှာနားဆင်နိုင်တယ်လို့ VOA မြန်မာပိုင်းအင်တာနက်ဆာမျက်နှာဖြစ်တဲ့ bamis.voanews.com နဲ့ Facebook ဆာမျက်နှာတွေမှာလည်းပြန်လည်နားဆင်နိုင်ကြပါတယ်။ကျွန်တော်အောင်လွင်ပါခင်ဗျာ။
အခုဆက်ပြီးသတင်းအချင်းချုပ်ကိုတင်ပြပေးပါပါ။အမေရိကန်နိုင်ငံတောင်ပိုင်းနဲ့နောက်ပိုင်းပြည်နယ်အများပြားမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုနှုန်းမြင့်မားနေပြီးအရီဇိုနာနဲ့ဖလော်ရီဒါပြည်နယ်တွေမှာတော့စနေနေ့ကတရက်တွင်းဒီရောဂါကူးစက်ခံသူစံချိန်တင်လောက်အောင်တွေ့ခဲ့ရပါတယ်။စနေနေ့အထိဆိုကမ္ဘာတစ်လွှာဒီရောဂါကူးစက်ခံသူ10သန်းနီးပါးရှိနေပြီဖြစ်ပြီးသေဆုံးသူက5သန်းနီးပါးရှိနေတယ်လို့ John Hopkins စစ်တမ်းမှာဖော်ပြထားပါတယ်။African American မြို့သား Josh Floyd ပါဝင်တခြား African American တွေရဲဖမ်းဆီးမှုတွင်တည်ဆုံးအမှုတွေကိုအကြောင်းပြုပြီးရဲတပ်ဖွဲ့ပြုပြင်ပြောင်းလဲရေးကိုပါတီကြီးနှစ်ရက်စလုံးကထောက်ခံထားပေမဲ့ရဲတပ်ဖွဲ့ပြုပြင်ပြောင်းလဲရေးဥပဒေကိုလွှတ်တော်မှအတည်ပြုနိုင်ရေးချိုးဖောက်ချက်ကတော့ရှေ့မတိုးနောက်မဆုတ်ဖြစ်သွားပါတယ်။ဒီလိုဖြစ်သွားတာဟာပါတီကြီးနှစ်ရက်ကြာနဲ့နဲ့ရှမ်းရှမ်းကွဲပြားနေတာကိုပေါ်လွင်စေပြီးတခြားကိစ္စရပ်တွေကိုပါလွှတ်တော်အမတ်တွေဘက်ကဆောင်ရွက်လို့မရတဲ့အခြေအနေဖြစ်သွားစေပါတယ်။ကိုရိုနာဗိုင်းရပ်စ်ကြောင့်မြန်မာစီးပွားရေးအထိနာနေချိန်မှာပဲမြန်မာနိုင်ငံကိုအမေရိကန်ဒေါ်လာ 356.5 သန်းအရေးပေါ်အကူအညီပေးအပ်ဖို့အတွက်နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ IMF ရဲ့အမှုဆောင်ဘုတ်အဖွဲ့ကအတည်ပြုဆုံးဖြတ်ကြောင်းဇွန်လ26ရက်တောက်ကြနေ့ကသတင်းထုတ်ပြန်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံတွင်းကဒုက္ခသည်စခန်းတစ်ခုနားမှာရာဇဝတ်ခိုင်းတာတွေလို့ယူဆရတဲ့ Runja Muda Leo, Bangladesh Jeta Puene, Abianlan Pikamuri, Pipwagebi, the Songtuarelu, Bangladesh Jeta Puega, Piobari, Tening Rini Menekin Trendriga or the Lau Publishing, Coronavirus Yoga Gusamu, Jebo Chinija, Viewi Miamabai Tolin Jedrigo, Yai Bones and Pione Tolin Piniraba, Toda Shambon Sechanda Gujama Jabazi, Jama Kimutaba.
This program has come to you from the Voice of America, Washington.